Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင် VOA American တန်ရဲ့2022ခုနှစ်အောက်တိုဘာလ14ရက်ကြာသပတေးနေ့နေနေခင် VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါVOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံနဲ့ပါဖြည့်စွက်တင်ဆက်နေပါတယ်။ line meter 24.50.51 တို့အပြင် line lab meter 190kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
။မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါ။တာလီဘန်တွေကိုအသိမှတ်ပြုရတဲ့အာဖဂန်လူထုကိုအကူအညီပေးဖို့နိုင်ငံတကာအသံဝိုင်းကသဘောတူလိုက်တဲ့သတင်း၊နော်ဝေမှာအမျိုးသားတူက၄များလက်နက်နဲ့တိုက်ခတ်မှုကြောင့်လူ9ဦးထပ်မံတေဆုံးသွားတဲ့သတင်းစတဲ့ထိတဲရောက်နိုင်ငံတကာသတင်းတွေကိုတော့ကိုစုံမိုးကျော်နဲ့သူပြောပြပေးသွားမှာပါ။
ကောင်းပါပြီရှင်မြန်မာစစ်ကောင်စီအနေနဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ချက်အတိုင်းလိုက်နာဆောင်ရွက်ခြင်းမရှိဘူးဆိုရင်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာကိုဖိတ်ကြားခံရပွဲမရှိဘူးလို့ Johns Hopkins တက္ကသိုလ်ကမြန်မာအရေးကျွမ်းကျင်သူ Vikram Nehru က VOA ကိုပြောပါတယ
် That Myanmar will not be invited to the leaders meeting ASEAN leaders meeting which is scheduled for later this month
အစီအစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါကယားပြည်နယ်အတွင်းမှာမြေမြုံမိုင်းနဲ့လက်ကျန်လက်နက်ကြီးတွေရဲ့အန္တရာယ်ကြုံနေရတဲ့အခြေအနေကိုလည်းကြားမှာပါနောက်ပိုင်းမှာတော့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်လူထုနဲ့ကျန်းမာရေးအားကစားကဏ္ဍစတာတွေကိုတင်ဆက်မှာပါရှင်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုစော်မိုးကျော်တို့ကတင်ဆက်မှာပါအ
ာဖဂန်နစ္စတန်နိုင်ငံကိုအုပ်ချုပ်နေတဲ့တာလီဘန်တွေကိုလက်ခံအသိမှတ်ပြုရရလက်တလုံးဥစားပေးကိစ္စမျိုးပဲစစ်တမ်းတဲ့နိုင်ငံမှာလူသားချင်းစာနာမှုအကူအညီတွေနဲ့စီးပွားရေးစိန်ခေါ်မှုတွေကိုရင်ဆိုင်နိုင်အောင်နိုင်ငံတကာအသံဝိုင်းကကူညီဖို့တသဘောတည်းရှိတဲ့အကြောင်းကတားနိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။တာလီဘန်နေအာဏာချုပ်ကန်ထားတဲ့အာဖဂန်နစ္စတန်နိုင်ငံကိုအထူးကြံအောင်ပြစ်ပယ်ထားမယ်ဆိုရင်မဆိုင်တဲ့လူတို့ကိုအပြစ်ပေးရရောက်နိုင်တာကြောင့်ကြီးမားတဲ့အမှားဖြစ်မယ်လို့ကတားနိုင်ငံဒေါ်ဝါမျိုးတော်ကနိုင်ငံတကာညီလာခံမှာနိုင်ငံခြားရေးဝန်ကြီးရှိခ်မိုဟာမက်ဘင်အဗ်ဒူရာဟ်မန်အယ်သနီဘိုဒူနီကပြောသွားတာပါ။တာလီဘန်နေလှမ်းလာမဲ့ခြေလှမ်းတွေကိုစောင့်ပြီးတုံ့ပြန်ဆောင်ရွက်လို့မဖြစ်နိုင်တဲ့အကြောင်းလဲနိုင်ငံတကာလူညိုရေးဆွေးနွေးပွဲမှာပြောဆိုသွားပါတယ်။နိုင်ငံတကာအတိုင်းဝိုင်းနေနဲ့ရှင်းလင်းတဲ့လမ်းပြမြေပုံနဲ့ဆောင်ရွက်ရမယ့်ကိစ္စတွေကိုလမ်းညွှန်မှုတာဝန်ရှိတယ်လို့ယုံကြည်ကြောင်းလဲပြောဆိုခဲ့တာပါ။ကမ္ဘာစီးပွားရေးထိပ်သီးနိုင်ငံပေါင်း20 G20 ဖွဲ့ကအစိုးရခေါင်းဆောင်တွေဝန်ကြီးတွေပါဝင်ပြီးအီတလီနိုင်ငံကကမ္ဘာကထပ်လို့ကျင်းပတဲ့အင်္ဂါနေ့အွန်လိုင်းဆွေးနွေးပွဲမှာတော့အာဖဂန်နစ္စတန်နိုင်ငံအတွက်ငွေကြေးထောက်ပံ့ကူညီဖို့သဘောတူခဲ့ကြပါတယ်။ကုလသမဂ္ဂကတော့အချိန်မီမဆောင်ရွက်နိုင်ရင်အာဖဂန်နစ္စတန်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကြမ်းတက်ဖြစ်နိုင်တဲ့အကြောင်းသတိပေးထားတာပါ။ကတားနိုင်ငံရဲ့ဝန်ကြီးကတော့အာဖဂန်နစ္စတန်နိုင်ငံဟာစီးပွားရေးအရအကြီးအကျယ်စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပေမဲ့အမေရိကန်ဘိုးဘန်မှာအများစုအနှံထားတဲ့အာဖဂန်အရံငွေဒေါ်လာ10ဘီလီယံလောက်ထိတ်ချုပ်ခံထားရတာတွေကိုရုပ်သိမ်းပေးအစီအစဉ်တွေရှင်းရှင်းလင်းလင်းမရှိသေးတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ
်။အီရန်နိုင်ငံရဲ့နျူကလ িয়ার ထိန်းချုပ်ရေးကြိုးပမ်းမှုမှာတန်တမန်နည်းအရဖြစ်နိုင်ခြေနဲ့လာတဲ့အတွက်တန်တမန်နည်းမဟုတ်တဲ့အခြားနည်းလမ်းတွေကိုစဉ်းစားလာနေရတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။
With every passing day and Iran's refusal to engage in good faith
အချိန်တွေသာကုန်လာခဲ့ပေမဲ့အီရန်နိုင်ငံအနေနဲ့ကောင်းမွန်မှန်ကန်တဲ့ရည်ရွယ်ချက်တွေနဲ့ပူးပေါင်းလှုပ်ဆောင်မှုမရှိတဲ့အတွက်နီလန်းတွေကုန်ဆုံးလာနေပြီလို့ဗိုလ်ထူးနေကအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကလင်ကအစ္စရေးနဲ့ UAE နိုင်ငံသားဝင်ကြီးတွေနဲ့အတူပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါတန်တမန်ရေးနီလန်းဟာအကောင်းဆုံးနဲ့အထီးရောက်ဆုံးနီလန်းဖြစ်ပါတယ်။ဒါပေမဲ့နှစ်ဖက်စလုံးကတန်တမန်နီလန်းနဲ့ဆက်သွယ်လှုပ်ဆောင်ဖို့တော့လိုပါတယ်။ဒါပေမဲ့အီရန်ဘက်ကအဲ့ဒီလိုလှုပ်ဆောင်လိုတဲ့ဆန္ဒရှိတယ်ဆိုတာမျိုးမတွေ့ရဘူးလို့အမေရိကန်နိုင်ငံသားဝင်ကြီးကပြောဆိုခဲ့ပါတယ်။အီရန်အနေနဲ့လက်ရှိလှုပ်ဆောင်နေပုံတွေကိုမပြောင်းလဲဘူးဆိုရင်တော့အခြားနီလန်းတွေကိုပြောင်းလဲဖို့ပြင်ဆင်နေတယ်လို့နိုင်ငံသားဝင်ကြီးဘလင်ကင်ကပြောဆိုခဲ့ပါတယ်။အီရန်အနေနဲ့2015ခုနှစ်ကသဘောတူခဲ့တဲ့နျူကလ িয়ার ထိန်းချုပ်ရေးသဘောတူညီချက်အတိုင်းပြန်လည်လှုပ်ဆောင်ဖို့အမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေကကြိုးပမ်းနေတာပါ။အီရန်အနေနဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်တွေကိုပြန်လည်လိုက်နာနိုင်မယ်မျှော်လင့်ချက်ရှိပါသေးလားလို့သတင်းတောက်တွေကမေးမြန်းတာကိုတော့အီရန်အနေနဲ့အခြားကောင်းမွန်တဲ့နည်းလမ်းတွေကိုရွေးချယ်နိုင်ခြင်းရှိပါတယ်လို့အီရန်နျူကလ িয়ার ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်မစ္စတာရောဘတ်မေလီကပြောဆိုခဲ့ပါတယ်။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတည်ယူပို့ဆောင်ရေးလုပ်ငန်းတွေ လက်လီလုပ်ငန်းကြီးတွေတပ်မကတွေကတာဝန်ရှိသူတွေနဲ့ဗိုလ်ထုတွေကတွေ့ဆုံပြီးကုန်စည်စစ်ဆင်မှုတွေမှာတိစုံနေတာတွေကိုဖြေရှင်းနိုင်မှုဆွေးနွေးပါတယ်ဈေးဝယ်ရတာကိုနှစ်သက်တဲ့အမေရိကန်ရဲ့ဆန္ဒကိုဖြည့်ဆည်းဖို့နဲ့ကမ္ဘာတဝန်းကုန်စည်စစ်ဆင်မှုတွေအကောင်းလာဖို့ရည်ရွယ်ပြီးသမ္မတအင်ဗျူရောကလည်းဗိုလ်ထုတွေမှာပဲစီစဉ်တော်တော်များကိုကြီးညာလိုက်ပါတယ်ဒီစီစဉ်တွေထဲမှာအမေရိကန်မှာအကြီးဆုံးဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်ကစက္ကန့်တစ်ခုကို24နာရီလည်ပတ်ဖို့နဲ့တည်ယူဖို့ဆောင်ရွက်နေလက်လီလုပ်ငန်းကြီးတွေမှာလုပ်ငန်းတွေကိုအရှိန်မြင့်မှုလည်းပါဝင်ပါတယ် Walmart FedEx UPS Samsung Target နဲ့ Home Depot လုပ်ငန်းကြီးတွေမှာကြားမှာကုန်သစ်တာပေါင်း 3,500 ကျော်ထပ်မံဖြည့်ဆည်းပြီး American တွေချက်အရုပ်တွေ Prepaid ပစ္စည်းတွေစပိန်တွေအိမ်သုံးပစ္စည်းတွေပါဝင်ကုန်ပစ္စည်းတွေကိုဒီနှစ်ကုန်ထိတည်ယူဖို့ဆောင်သွားမှာဖြစ်တဲ့အကြောင်းလည်းအင်ဂျီတော်ကပြောဆိုထားပါတယ်
ကွန်ပျူတာနဲ့အင်တာနက်နည်းပညာတွေကိုအသုံးပြုပြီးစီးပွားရေးလုပ်ငန်းတွေအပေါ်အထက်ကိုင်ငွေတောင်းနေမှုတွေကိုတုံ့ပြန်ဆောင်ရွက်ဖို့နှစ်ရက်ကြာနိုင်ငံတကာဆွေးနွေးပွဲတစ်ရက်ကိုဗိုလ်ထုနေ့ကစတင်ပြီးအမေရိကန်သမ္မတအိမ်ဘူရောကနေဦးဆောင်ကျင်းပပြုလုပ်နေပါတယ်ဒီဆွေးနွေးပွဲကို Zoom အင်တာနက်ကနေတဆင့်ဆွေးနွေးခဲ့တာဖြစ်ပြီးနိုင်ငံပေါင်း30ကျော်ပါဝင်တက်ရောက်ခဲ့ပါတယ်ဒီအစည်းအဝေးဟာအင်တာနက်ကနေတိုက်ခိုက်မှုတွေကိုနှိမ်နှင်းဖို့စတင်ဆွေးနွေးမှုလို့မြင်ကြောင်းအမေရိကန်သမ္မတအိမ်ဘူရောတာဝန်ရှိသူတွေကပြောဆိုပါတယ် ransomware ကကွန်ပျူတာတွေထဲကိုအင်တာနက်ကနေတဆင့်ထိုးပေါက်ဝင်ရောက်ပြီးအချက်အလက်တွေကိုရယူထိန်းချုပ်ကာကုမ္ပဏီတွေကြောင်းနေကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေအပေါ်အချက်ကင်ငွေတောင်းယူမှုတွေကြောင်းထိခိုက်ပျက်စီးမှုဟာပြီးခဲ့တဲ့နှစ်ထဲမှာအမေရိကန်ဒေါ်လာ84ဘီလီယံဘိုးလောက်ရှိခဲ့ပါတယ်အခုလိုအင်တာနက်ကနေထိုးပေါက်တိုက်ခိုက်မှုတွေဟာရုရှားနိုင်ငံကနေအဓိကအများဆုံးလာတာဖြစ်ပါတယ်ဒီကိစ္စကိုဖြေရှင်းဖို့အမေရိကန်အစိုးရနဲ့ရုရှားအစိုးရတို့တိုက်ရိုက်ပူးပေါင်းဆောင်ရွက်မှုတွေရှိပါတယ်ပြီးခဲ့တဲ့ဇွန်လဂျနီဗာမှာအမေရိကန်သမ္မတဂျိုးဘိုက်ဒင်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့တွေ့ဆုံဆွေးနွေးခဲ့ပြီးပြဿနာကိုကင်တွယ်ဖြေရှင်းဖို့ကြံ့ကျင်သူအဖွဲ့တစ်ဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်ခင်ဗျာ
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12113ညာပိုင်းဒိုမီတာ40 kHz 9613ညာပိုင်းဒိုမီတာ57 kHz 9859နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်နော်ဝင်နိုင်ငံရှစ်တောင်ပိုင်းမှာအမျိုးသားတူကလင်းမြတ်လက်နက်နဲ့တိုက်ခိုက်မှုကြောင့်လူ9ယောက်ထဏ်မင်းနဲ့သေဆုံးပြီး2ယောက်ဒဏ်ရာရတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ်ဗိုလ်ထုနှင့်တိုက်ခိုက်မှုအတွက်မတင်ကားသူကိုဖမ်းထားတယ်လို့လည်းရဲကပြောဆိုခဲ့တာ
ပါ။တော့အားရဲ young person ဆို30 something
in all that ။ဇန်တရှိကျရတိုက်ခိုက်မှုကတယောက်တည်းကကျူးလွန်တာဖြစ်ပါရယ်အဖြစ်ပေါ်တဲ့အပေါ်အကြမ်းဖက်ဝါဒဆိုတိုက်ခိုက်မှုဟုံးမို့ဆိုတာစုံစမ်းနေစေဖြစ်ပြီးဖမ်းဆီးထားသူကိုစစ်ဆေးမြင့်မြတ်မှုတွေမလုပ်ရသေးတဲ့အတွက်ဘာကြောင့်ဆိုတာပြောဖို့စောနေပါသေးတယ်လို့Cosback မြို့ရဲမှုကတင်းတောက်တွေကိုပြောလိုက်တာပါလူကြီး 26,000 လောက်ရှိတဲ့မြို့ရဲ့နေရာတော်တော်များမှာဒေသဆန္ဒရှင်ညနေ 6:00 ခွဲလောက်ကတိုက်ခိုက်မှုဖြစ်ခဲ့တာလို့လည်းရဲတပ်ဖွဲ့ကပြောပါတယ်မတင်ကားသူကိုအနီးနားမြို့ဖြစ်တဲ့ Drummer မြို့ကိုခေါ်သွားတဲ့အကြောင်းရဲကပြောပေမဲ့အသေးစိတ်တော့မပြောပါဘူးဒေသခံ TV2 သတင်းဌာနကတော့တိုက်ခိုက်သူမှာဓာတ်ချောင်းနဲ့တခြားလက်နက်တွေပါလာသေးတယ်လို့လည်းဖော်ပြထားပါတယ်ဒဏ်ရာသူတွေကိုစေရုံကိုပို့လိုက်ပေမဲ့အရေးအတွက်နဲ့ဒဏ်ရာရတဲ့အခြေအနေကိုတော့ရဲကမပြောပါဘူးရဲတပ်ဖွဲ့ကမြို့ကန်တွေကိုအင်ပြေမထွက်ဖို့နှိုးဆော်ထားပြီးရောက်ွက်တချို့မှာတော့အသွာလာတွေကိုလည်းတားမြစ်ထားပါတယ်။နော်ဝေးမှာလူများပြားသေချေတဲ့အထိတိုက်ခိုက်မှုတွေတွေ့ရလိမ့်မရှိမဲ2011ခုနှစ်ဇူလိုင်လ22ရက်နေ့မှာလက်ရဇွန်ဝါရီ2ရက်လက်ချက်နဲ့လူ89ယောက်သေဆုံးခဲ့ပူပါတယ
်။အမေရိကန်ပြည်ထောင်စုအနေနဲ့လာမယ့် November လစမ်းပိုင်းမှာကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကိုနေဇက်တွေပြန်လည်ဖွင့်လှစ်တော့မှာဖြစ်ပြီးကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးထားသူတွေကိုဝင်ထွက်သွားလာခွင့်ပြုမယ်လို့ဗိုလ်ထုနေကကြေညာပါတယ်။ရေစက်ဖြတ်ကျော်သွားလာခွင့်တွေကိုကိုဗစ်ရောဂါကူးစက်မှုကြောင့်2020ခုနှစ်မတ်လကတည်းကပိတ်ထားခဲ့တာပါ။ကုန်သွယ်ရေးလိုကိစ္စမျိုးတွေအပါအဝင်မဖြစ်မနေသွားလာဖို့လိုအပ်တာတွေလောက်ကိုပဲခွင့်ပြုခဲ့ပါတယ်။ကာကွယ်ဆေးအပြည့်အဝထိုးထားသူတွေကိုလာမယ့် November လစမ်းပိုင်းမှာလေကြောင်းကနေလည်းအမေရိကန်နိုင်ငံအတွင်းဝင်ရောက်ခွင့်ပြုတော့မယ်လို့အမေရိကန်အစိုးရကကြေညာပြီးနောက်ပိုင်းမှာအခုလိုကုန်လန်းကနေသွာလာခွင့်ပြုမယ်ဆိုတာကိုလည်းတစ်ဆက်တည်းကြေညာခဲ့တာပါကာကွယ်ဆေးအပြည့်အဝထိုးထားသူတွေကိုအင်ဒိုနီးရှားနိုင်ငံဘာလီကျွန်းကလည်းလာရောက်ခွင့်ပြုတော့မယ်လို့ကြာတာပရင်းနေမှာအင်ဒိုနီးရှားအာဏာပိုင်တွေကကြေညာပါတယ်တရုတ်ဂျပန်တောင်ကိုရီးယား UAE နိုင်ငံတွေကခီးသွားတဲ့အနေနဲ့ကတော့ကာကွယ်ဆေးထိုးထားပြီးတဲ့အကြောင်းသက်သေကန်အထောက်အထားတွေပြရပါမယ်
ကိုရိုနာဗိုင်းရပ်စ်ပိုးအမြင့်ပြောင်းရှင်းလင်းမှုခက်ခဲသလိုကမ္ဘာနေရာတော်တော်များများမှာကာယယောဂနဲ့ရင်ဆိုင်နေရဆဲဖြစ်တဲ့ကြောင်းကုသယောဂဆရာအမေရိကန်ထိပ်တန်းပညာရှင်ဒေါက်တာအန်ထိုနီဖော်ချီကပြောလိုက်ပါတယ်ကုသလွယ်တဲ့ဗိုင်းရပ်စ်ပိုးကိုအနေဆုံးအဆင့်အနေနဲ့ကြိုတင်ခန့်မှန်းနေတဲ့အနာဂတ်မှာအမြင့်ပြောင်းရှင်းလင်းမှုအင်မတန်မှခက်ခဲနေတယ်လို့ရှင်းလို့ရကြမှာတော့ရလိမ့်မယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အကြံပေးလက်ဖြစ်ကျန်းမာရေးနဲ့ကုသယောဂဌာနညွှန်ကြားရေးမှူးလက်ဖြစ်တဲ့ဒေါက်တာဖော်ချီကပေါ်ထူးနေအင်ဖြူရသတင်းစာရှင်းလင်းမှုမှာပြောဆိုထားတာပါကမ္ဘာနေရာတော်တော်များများလည်းကာယယောဂနဲ့ရင်ဆိုင်နေရဆဲဖြစ်ပေမဲ့ကုသမှုတွေရော့ကျလာတာကိုတွေ့ရကြောင်းလည်းပြောဆိုခဲ့တာပါကိုဗစ် virus ပိုးကိုထိ ंछ ုပ်ပြီးပုံမှန်ချင်းတွေပြောင်းရအောင်ကျန်းမာရေးပညာရှင်တွေနီးလန်းရှာနေတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ
်အိန္ဒိယအစိုးရထိ ंछ ုပ်ထားပြီးအမေရိကန်နဲ့ဥရောပကုမ္ပဏီတွေရဲ့အစုရှယ်ယာတွေပါဝင်တဲ့ကုမ္ပဏီကနေစစ်တပ်အာဏာသိမ်းပြီးနောက်မြန်မာနိုင်ငံကိုဆက်လက်နဲ့ပစ္စည်းတွေဆက်လက်ရောင်းချနေကြောင်း Justice for Myanmar မြန်မာနိုင်ငံဆိုင်ရာတရားမျှတရေးအဖွဲ့ကအောက်တိုဘာလဇန်ပိုင်းမှာထုတ်ပြန်ကြေညာခဲ့ပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့တော်မှာအခြေစိုက်တဲ့ကုန်သွယ်ရေးနဲ့ကုန်ပစ္စည်းပို့ဆောင်ရေးအကျက်လက်တွေစုဆောင်တင်ပြတဲ့ကုမ္ပဏီတစ်ခုဖြစ်တဲ့ Panjava ကုမ္ပဏီရဲ့မှတ်တမ်းတွေကိုအခြေခံပြီးအစီအခံဖော်ပြခဲ့တာဖြစ်ပါတယ်။အိန္ဒိယအစိုးရကအစုရှယ်ယာ 58.1% ရာနိုင်ငံလုံးပိုင်ဆိုင်တဲ့ Bharat Electronic ကုမ္ပဏီကနေမြန်မာစစ်ကောင်စီကိုအဝေးဒိန်းစနစ်နဲ့ပိတ်ခတ်နိုင်တဲ့လက်နက်တွေအတွက်အဝေးဒိန်းစနစ်ဆိုင်ရာပစ္စည်းကိရိယာအစိပ်ပိုင်းတွေကိုဇူလိုင်လတည်းကတင်ပို့ရောင်းချခဲ့တာပါ။ Panjava လေးလာရေးဌာနကဖော်ပြခဲ့ဒီသတင်းကိုဖော်ပြထားခဲ့ပါတယ်ဘာဟာရအီလက်ထရောနစ်ကုမ္ပဏီမှာအမေရိကန်ကုမ္ပဏီဖြစ်တဲ့ Goldman Sachs Assessment Management ကုမ္ပဏီနဲ့ The Vanguard Group ကုမ္ပဏီတို့လည်းပါဝင်ပါတယ်ဒါအပြင်ပြင်သစ်ငွေကြေးနဲ့ဘဏ်လုပ်ငန်းကုမ္ပဏီဖြစ်တဲ့ BPN ကုမ္ပဏီတို့လည်းအစုရှယ်ယာထဲမှာပါဝင်ပါတယ်ဒီဆက်စစ်လက်နက်ဆိုင်ရာပစ္စည်းတွေကိုဘာဟာရအီလက်ထရောနစ်ကုမ္ပဏီကနေဈာပွဲစားကုမ္ပဏီဖြစ်တဲ့ Mega Hey Trading ကုမ္ပဏီကနေတဆင့်မြန်မာနိုင်ငံကိုရောင်းချခဲ့တာဖြစ်ပါတယ်
ကောင်လေးဦးနဲ့ကုစော်မှုကြပါရှင်။ကြာတာပတိတိနေနဲ့ခင်တဲ့တင်အစီအစဉ်ကိုတင်ဆက်ခဲ့တာပါ။မကြာခင်မှာတော့အာဆီယံထိပ်သီးစည်းဝေးပွဲမှာမြန်မာကိုဖိတ်ကြားခြင်းရှိမရှိသုံးသက်ချက်ကိုတင်ဆက်မှာပါရှင်။အခုတော့ကြားပြည်နယ်တွင်မှာမြေမြုံမိုင်းနဲ့လက်ကျန်လက်နက်ကြီးတွေရဲ့ဒီအန္တရာယ်ကြုံနေရတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်။ဒေသခံကာကွယ်ရေးအဖွဲ့နဲ့မြန်မာစစ်ကောင်စီကြားတိုက်ပွဲတွေဖြစ်ခဲ့တဲ့ကြားပြည်နယ်လိုက်ကော်မြို့နယ်ကုန်းတာရွာမှာမနေ့မနေ့ပိုင်းကလက်နက်ကြီးပောက်ကွဲလို့ရွာသား3ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်တိုက်ပွဲအတင်းလက်နက်ကြီးတွေရွာတွေကိုကြာထားပြီးမပေါက်ကွဲသေးတဲ့လက်နက်ကြီးကိုကင်မိလို့ပေါက်ကွဲမှုဖြစ်ခဲ့တာလို့လည်းဆိုပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုနန်းလောင်ကပြောပြမှာပါရှင
်စက်တင်ဘာလကုန်လောက်ကတိုက်ပွဲဖြစ်ပွားခဲ့တဲ့လွိုက်ကော်မြို့နယ်ကုန်းသာရွာမှာဒီကနေ့မနက်ပိုင်းကလက်နက်ကြီးပေါက်ကွဲလို့အသက်29နှစ်အရွယ်လူငယ်တဦးအသက်30နှစ်အရွယ်တဦးနဲ့အသက်40နှစ်အရွယ်တဦးတို့၃ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆေးရုံကိုပို့ဆောင်ပေးခဲ့တဲ့ရွှေလွိုက်ကော်ပရာဟိတအသင်းကပြောပါတယ်
။စုစုပေါင်း3ယောက်ဗျ။ရှိတာပေါ့နော်။ထိခိုက်ဒဏ်ရာရတာ3ယောက်။ဟိုပါရုပ်သားလေးတွေပဲပေါ့။တအားကြီးဟိုပါပေါ့အသက်ငယ်ဆိုရင်ဇာတာမပေါဘူးဗျ။ဟိုပါတယောက်ကခြေတော်ခြေတလုံးသားမှာ2ယောက်ရှိတယ်ပေါ့။ပြီးတော့တယောက်ကကျွန်တော်တို့ဒီလက်ဖြန့်ယူနာမှာရှိတယ
်။ဒဏ်ရာရရှိသူအသက်30နှစ်အရွယ်ရွာသားတဦးကသူ့မှာလက်ချောင်းလက်ကပ်ဝတ်ပေါက်ပြဲဒဏ်ရာရရှိထားပြီးတော့ကျန်တဲ့ဦးကညာခြေသလုံးနဲ့ဘယ်ခြေသလုံးတွေမှာမိုင်းစဖောက်ဝင်ဒဏ်ရာတွေရရှိခဲ့တယ်လို့ပြောပါတယ
်။အဲဒီဒေကက်လက်ချောင်းတွေတော်တော်ထိတယ်။ကျန်တဲ့နှစ်ယောက်ကအသက်အန္တရာယ်လောက်တော့မဆိုးရင်ရပ်ပြီးမဲ့လဲတော်တော်ကြီးထိသွားတယ်ဒီလိုနှစ်ယောက်က
စက်တင်ဘာ29ရက်ကလွိုက်ကော်နယ်ကုန်းသာရွာတဝိုက်မှာကရင်နေပူပေါင်းတပ်နဲ့စစ်ကောင်စီတပ်အကြားတိုက်ပွဲပြင်းထန်ခဲ့ပြီးထောင်နဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆုံးခွာပြီးတော့ဘေးလွတ်ရာကိုထွက်ပြေးကြပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ကြေးရွာဖက်ကိုအဆက်မပြတ်ပစ်ခတ်လို့ကုန်းသာရွာကနေအိမ်ဆယ်လုံးထက်မနည်းမီးလောင်ပျက်စီးသွားသလိုရွာ6ရွာထက်မနည်းကဒေသခံတွေတောတောင်တွေထဲထွက်ပြေးနေကြရတယ်လို့ဒေသခံတွေက VOA ကိုပြောပါရယ်တိုက်ပွဲပြန်ငြိမ်လို့ပုံရှောင်နေရတဲ့နေရာကနေအောက်တိုဘာ10ရက်နေ့မနေ့ညပိုင်းကရွာသားတို့နေရာပြန်လာရမှာနေအိမ်ဝန်းကျင်မှာထောင်ထားတဲ့မိုင်းတွေနဲ့မပေါက်ကွဲသေးတဲ့လက်နက်ကြီးတွေအများကြီးတွေ့ရတယ်လို့ဒေသခံတွေက VOA ကိုပြောပါရယ်အခုဖြစ်စင်မှာလဲခြံဝင်းတဲ့မပေါက်ကွဲသေးတဲ့လက်နက်ကြီးကိုကိုင်းမိရာကနေပေါက်ကွဲသွားတာလို့အဲ့ဒီတန်ရာရထားသူကဆက်ပြောပါတယ်
။မိုင်းတို့လက်နက်ကြီးတွေဆိုတော့လည်းဒီဟိုနေနေကြတဲ့အခုချိန်ဖြစ်ပြီးအခုတခါမှမမြင်ဘူးလို့လည်းပြောလို့လည်းရတယ်ပေါ့နော်ကျွန်တော်တို့တိုက်ခွဲဖြစ်ရမယ်ကျွန်တော်တို့ဖြစ်ပြီးနေရတယ်မင်းညာမှာပဲပြန်လာတော့ကိုယ့်ရဲ့အိမ်ပုံချင်မှာတွေ့လိုက်တဲ့ဒီလက်နက်ကြီးပေါ့နော်အဲဆုံးတော့ကိုယ်ကိုင်းမိလိုက်တော့ပေါက်ကွဲသွားတာပေါ့နော်တချို့ရသားတွေကပြောတာ တို့အဲအိမ်ကနည်းနည်းရွာရဲ့အဆုံဆုံးလောက်ရှိတဲ့လူပေါ့နော်ကျွန်တော်တို့အိမ်ဘေးတွေဆိုမိုင်းနေထောင်ထားတာလည်းတွေ့နေတယ်လို့တို့ပြောတန်ကြပ်ပေါ့နော်ဒါလည်းရှိတယ်တဲ့
လက်နေကြီးတွေနဲ့အိမ်ဝန်းကျင်မှာပဲကြားရောက်ထားပြီးတော့မတော်တဆပောက်ကွဲမှာဆိုရင်လို့ဘယ်သူမှမကောက်ရဲဘူးလို့လည်းနောက်ထပ်ရွာခံသူကပြောပါတယ်
ကျမတို့နေတဲ့နေရာရဲ့အရှိမဆိုလည်းမင်းရတလုံးတွေ့ရပေါ့နော်ဒါပေမဲ့ဘယ်သူမှတော့မကောက်ရဲကျမတို့လည်းမကောက်ရဲဒီအတိုင်းရှိသေးတယ်ပေါ့နော်အဲ့လိုမျိုးပေါ့အကောင်လုံးပြန်မလာတော့တချို့ကတော့နည်းနည်းပြန်ညင်နေတော့ဟိုတော့ဆက်မနေနိုင်တော့တချို့ကတော့ပြန်လာတယ်တချို့ကတော့တော့ထမှန်လည်းရှိကြည့်ရပါတော့
။ကြားပြည်နယ်ထက်ကဒီမိုးဆူမြို့နယ်မှာစစ်ကောင်စီတပ်တွေနဲ့စစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တို့ကြားတိုက်ပွဲတွေကြောင့်တောတောင်တွေထဲတိမ်းရှောင်နေရတဲ့ဒေသခံတွေလှိုးတဲ့ပစ္စည်းတွေအိမ်ပြန်သွားယူစင်မှာအိမ်များကမြေမြုပ်မိုင်းနှိမ့်လို့ခြေလက်ဆုံးရှုံးခဲ့ရသူတွေလည်းရှိပါတယ်။ကယားပြည်နယ်မှာဆိုရင်လွိုက်ကောဒီမော့ဆိုဖရူဆိုနဲ့မိုးပြန်မြို့နယ်တွေမှာတိုက်ပွဲဖြစ်ပွားခဲ့ပြီးတော့တိုက်ပွဲအတွင်းစစ်ကောင်စီကလက်နက်ကြီးတွေအများအပြားအသုံးပြုနေသလိုကျေးရွာထဲမှာဝင်ပြီးတော့နေရာယူတပ်ဆွဲတာပြန်လည်ထွက်ခွာချိန်မှာမိုင်းထောင်ခဲ့တာတွေရှိတယ်လို့ရွာခံတွေနဲ့ဒေသခံကာကွယ်ရေးအဖွဲ့က VOA ကိုပြောကြားပါတယ်စစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF ပြန်ကြားရေးတာဝန်ခံကတော့သူတို့အနေနဲ့လည်းမိုင်းတွေကိုလိုက်လံရှင်းပစ်နေရတယ်လို့ VOA ကိုပြောထားပါတယ်လုံကြုံရေးစိတ်မချရသေးချင်းစစ်ကြံပစ္စည်းတွေမိုင်းအန္တရာယ်တွေရှိနေနိုင်တာမို့ဒေသခံတွေသတိထားဖို့လဲဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကသတိပေးထားပါတယ်။ကြားပြည်နယ်တိုက်ပွဲနောက်ပိုင်းအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ကြေညာခြင်းမရှိပါဘူး
။နန်းလောင်မရှင်မကြခင်မှာတော့လူကုန်ကူးခံရတဲ့မြန်မာကလေးတွေအပါအဝင်လူပေါင်း80နီးပါးထိုင်းမှာအဖမ်းခံခဲ့ရတဲ့သတင်းကိုတင်ပြမှာပါ။အခုတော့ဒီဥစီသူအောင်မြင့်နဲ့မထက်ထက်ခိုင်တို့ကိုဒုတိယအကြိမ်ရုံထုတ်တဲ့အခြေအနေကိုပြောပြမှာပါရှင်။ဖန်စီထိမ့်သိမ်းခံနေရတဲ့သတင်းသမားနှစ်ဦးဖြစ်တဲ့ဥစီသူအောင်မြင့်နဲ့မထက်ထက်ခိုင်တို့ကိုမနေ့ကဒုတိယအကြိမ်ရုံထုတ်စစ်ဆေးရုံထုတ်ခဲ့ပေမဲ့ဒီစစ်ဆေးကြားနာနိုင်ခြင်းတော့မရှိသေးပါဘူး။ဖန်စီထိမ့်သိမ်းခံရတဲ့သတင်းတွေရဲ့နောက်ဆုံးအခြေအနေကိုရန်ကုန်ကပေးပို့တဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြမှာပါရှင်
။စစ်ကောင်စီကအစည်းအဝေးဝင်ဆက်ရာကနေပဟမ်းမြို့နယ်ရွှေကုံရိပ်မုံအိမ်သာတိုက်ခန်းတစ်ခုမှာဩဂတ်လ15ရက်နေ့ကဖမ်းဆီးခံလိုက်ရတဲ့ VOA မြန်မာပိုင်းရဲ့စောင်းမရှင်ဦးစီသူအောင်မြင့်နဲ့ BBC Media Action ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်ထထခိုင်တို့ကိုဒီကနေ့မှဒုတိယအကြိမ်ရုပ်ထုတ်ပါရယ်။ဒါပေမဲ့တရားရုံးစစ်ဆေးကြားနာမှုမလုပ်နိုင်ဘဲနောက်ယုံချင်းရဲ့ချင်းဆိုခဲ့တယ်လို့အကျိုးဆောင်ရှေ့နေဦးခမောင်မြင့်က VOA ကိုပြောပါရယ်
။ဒါပေမဲ့ဒီနေ့မရှိဖြစ်ပါဘူး။ဘုကကတရားရုံးနဲ့ထုံးစံအတိုင်းပဲဟိုဟာစီမံခန့်ခွဲမှုကိုစီမံလုပ်ပြီးတော့မှလာမယ်လက်စဲနဲ့ချောင်းရည်ပြန်ချင်းနေ
ဦးစီသူအောင်မြင့်နဲ့မတ်ထထခိုင်တို့ကိုနောက်လာမယ့်26ရက်နေ့မှာအမှုစစ်ဖို့ရက်ချင်းပေးထားပါတယ်ဒီကနေ့မှာမတ်ထထခိုင်ရဲ့ပုံမှန်905ကကြီအမှုအတွက်ရုံးထုတ်တာဖြစ်ပါတယ်မနေ့ဖြန်မှာပုံမှန်ဆက်ခွန်မြင်းဆောင်တင်တဲ့ဆွဲဆိုထားတဲ့အမှုအတွက်ထပ်မံရုံးထုတ်စစ်ဆေးဖို့ရုံးချင်းပေးထားပါသေးတယ်ဒါပေမဲ့စစ်ဆေးနိုင်ဖို့မရှိဘဲရုံးချင်းသာထပ်ပေးဖွယ်ရှိတယ်လို့ဦးခမောင်မြင့်ကပြောပါတယ်ကိုဗစ်ထိန်းချုပ်ကတ်သက်တဲ့အနေနဲ့ထောင်တွင်းအမှုစစ်တာအဲ့တွေ့တာတွေကိုကန့်သက်ထားတာတွေရှိနေပြီးအခုချိန်ထိဒါကိုဖြေလျှော့ပေးတာမရှိသေးတာကြောင့်ထောင်တွင်းအမှုစစ်တာနဲ့ရုံထုတ်တာတွေကြန့်ကြာနေရတာဖြစ်တယ်လို့ရှင်းနေတွေကပြောပါရယ်တရားရုံးတင်စစ်ဆေးမှုအပိုင်းမှာလည်းပြန်လည်လည်ပတ်နိုင်တာမရှိဘဲအကန့်အသတ်နဲ့သာစစ်ဆေးကြနာနေရပါတယ်ရုံချင်းပေးထားပေမဲ့အမှုကြားနာမစစ်ဆေးနိုင်တာရုံချင်းရဲ့တွေ့ရတဲ့မိသားစုတွေနဲ့ပါတွေ့ခွင့်မရတာတွေရှိပြီးဒါဟာထိန်းသိမ်းခံရသူတွေရဲ့အခွင့်အရေးဆုံးရှုံးရတာဖြစ်တယ်လို့ရှင်းနေတွေကပြောပါရယ
်တရားရုံးတင်စစ်ဆေးတာပုံမှန်အားဖြင့်ဒီခုနေ့ကနေ6ရက်ကြားထဲမှာရုံရင်းတစ်ချိန်ဘာမှမဖြစ်ဘူးလို့ပြလိုက်တော့ဘာဖြစ်မှမရှိဘဲနဲ့6ရက်ဘာမှမဟုတ်ခုနေ့ထောင်ခတ်ကြတာနေတူတူပဲဒီနေ့ရှိတယ်ရုံထုတ်ရဲ့ရှိတယ်အဲ့ဒီမှာဆက်ပြီးရမလားလို့ဟာဟိုကကြောင့်ဒီကကြောင့်အကြောင်းမျိုးနဲ့မဖြစ်ဘူးဆိုတဲ့အခါကျတော့အဲ့မဖြစ်ဘူးဆိုတာဒီဘာမှကိုအကြောင်းပြပြမရှိဘဲနဲ့ဒီအခြေထဲမှာစွန့်လို့ပြင်းပြကြရတဲ့အချိန်သားအတွက်ညံ့တာပေါ့
ဦးစီသူအောင်မြင့်ကိုတက်မရော့အကြီးညိုပြည့်စုံမှုပုံမှန်905ကကြီးနဲ့ပဇွန်တောင်မြို့နယ်နဲ့ဗဟန်းမြို့နယ်မှာအမှုဖွင့်ထားတာကြောင့်အမှုနှမှုနဲ့ရင်ဆိုင်နေရတာပါမထထက်ခိုင်ကိုလည်းပုံမှန်နှစ်ခုတက်ပြီးဆွဲထားတာမှာဗဟန်းမှာတက်မရော့အကြီးညိုပြည့်စုံမှုပုံမှန်905ကကြီးနဲ့တမှုမင်္ဂလာတောင်ညမှာတော့မတရားအသင်းဆက်သွယ်မှုပုံမှန်ဆက်ခွန်မြင့်ဆောင်တက်မှုနဲ့တရားစွဲခံထားတာဖြစ်ပါတယ်ဦးစီသူအောင်မြင့်ကိုတော့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကတင်ပြစင်တက်မရော်နဲ့အင်းဆောင်ဆွေရအပေါ်မတရားဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့သတင်းဆောင်မတွေရေးသားပေးပို့ခဲ့တဲ့အတွက်ဆိုပြီးဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်တဲ့အကြောင်းတက်မရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ထားပါရယ်။မထထက်ခိုင်ကိုတော့ပုံမှန်905ကကြီးနဲ့အမှုဖွင့်ခံထားရသူဦးစီသူအောင်မြင့်ကိုလက်ခံထားမှုအပြင်စစ်ကောင်စီဘက်ကမတရားအသိလို့ထုတ်ပြန်ထားတဲ့အဖွဲ့တစ်ခုရဲ့ရေဒီယိုအစီအစဉ်မှာပါဝင်နေဆိုပြီးဆွဆွဲထားတာဖြစ်ပြီးတော့မတရားအသိဆက်သွယ်မှုပုံမှန်ဆက်ခွန်မြင့်ဆောင်တင်တဲ့ ဖမ်းဆီးရေးယူထားတာဖြစ်တယ်လို့ပြောပါရယ် VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကတော့ VOA အတွက်ဦးစီးသူအောင်မြင့်ရေးသားပေးပို့တဲ့သတင်းဆောင်ပါတွေဟာအချက်လက်အခြေခံရေးသားထားတာတွေပဲဖြစ်ပြီး VOA ကိုသတင်းဆောင်ပါရေးသားပေးပို့လို့ဆိုရဲဆွဆွဲချက်နဲ့ဖမ်းနေဆိုရင်တော့သတင်းသမားတယောက်ကိုမတရားဖမ်းဆီးတာပဲဖြစ်တဲ့အကြောင်းမမကန်ကန်ထောက်ပြရေးသားနေတဲ့သတင်းသမားတွေကနေတဆင့်စစ်ကောင်စီအနေနဲ့ပြည်သူတွေကြားကအတန်ကိုသိအောင်နားထောင်ဖို့ဆိုရလိုအပ်လိမ့်မယ်လို့အာဏာပိုင်တွေကိုပြောခဲ့ပြီးဦးစီးသူအောင်မြင့်ကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်။ဒါပြင်စက်တင်ဘာလ၁ရက်နေ့ကဖမ်းဆီးထိန်းသိမ်းခံရပြီးစစ်ကြောရေးမှတလနီးပါသတင်းမကြားရပဲဖမ်းဆီးခံထားတဲ့အလွတ်တန်းသတင်းတောက်မတ်သူစာကိုတကုံမျိုးတဲ့အရှိပိုင်းမြို့နယ်ရဲစခန်းကနေတမရော်ကိုအကြီးညိုပြက်အောင်လှုပ်ဆောင်မှုပုံမှန်905ကကြီးနဲ့အမှုဖွင့်ထားပြီးဒီကနေ့မှာပဲအင်းစင်ထောင်ကိုလွှဲပြောင်းထိန်းသိမ်းလိုက်တယ်လို့အကျိုးဆောင်ရှေ့နေဦးခမောင်မြင့်ကပြောပါရယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကလေးကသတင်းသမားအယောက်90ထက်မနည်းဖမ်းဆီးထိန်းသိမ်းခံထားရပြီးအခုလိုနောက်ထပ်သတင်းသမားတချို့ကိုပါထပ်မံအရေးယူခံနေရတာလည်းဖြစ်ပါရယ်ရှင
်မက်ခင်ဖြူထွေးပြောပြသွားတာပါမြန်မာစစ်ကောင်စီအနေနဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ချက်အတိုင်းလိုက်နာဆောင်ရွက်ခြင်းမရှိဘူးဆိုရင်ဒီလအနှောင်းပိုင်းမှာကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးပွဲမှာမြန်မာကိုဖိတ်ကြားခြင်းမပြုမဲ့အလားအလာရှိနေတယ်လို့ Johns Hopkins တက္ကသိုလ်နိုင်ငံတကာရေးရာဌာနကမြန်မာအရေးကျွမ်းကျင်သူ Vikram Nehru က VOA ကိုပြောပါတယ်အာဆီယံအထူးတန်တမန်ရဲ့မြန်မာခီးစဉ်ရွှေဆိုင်းရတဲ့အကြောင်းရင်းထဲမှာလည်းဒေါ်ဆန်းစုကြည်နဲ့တွဲဆောင်ခွင့်မပေးတာဟာအဓိကအချက်ဖြစ်နိုင်တယ်လို့လည်းသူကသုံးသပ်ပါတယ်။ဒါဆိုရင်အာဆီယံအနေနဲ့နောက်ထပ်ခြေလှမ်းဖြစ်ဘယ်လိုဆောင်ရွက်နိုင်မှာသလဲ
On Monday ASEAN members met apart from Myanmar and clearly it was a very difficult meeting.
မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးတန်တမန်အေရဝန်ယူဆွတ်ရက်သတင်းထုတ်ပြန်ချက်အရတနင်္လာနေ့ကမြန်မာနိုင်ငံကလွဲပြီးအာဆီယံအဖွဲ့ဝင်နိုင်ငံတွေအစည်းအဝေးလုပ်ခဲ့ရမှာတော်တော်လေးအခက်အခဲတွေရှိခဲ့တယ်လို့သိရပါတယ်။ဒါကိုကြည့်ရင်ဘုံသဘောတူညီချက်ရထားတဲ့အချက်၅ချက်အတိုင်းမြန်မာနိုင်ငံကလိုက်နာဆောင်ရွက်ခြင်းမရှိတဲ့အပေါ်အာဆီယံအဖွဲ့ဝင်နိုင်ငံတွေဘက်ကအလွန်စိတ်မချမ်းမသာဖြစ်နေတာသိတာထင်ရှားပါတယ်။ဒီတော့ရှေ့ဆက်ဘာဖြစ်မလဲဆိုတာကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်ဖြစ်နိုင်ခြေတစ်ခုကတော့ဒီလနှောင်းပိုင်းမှာစီစဉ်ထားတဲ့အာဆီယံထိပ်သီးအစည်းအဝေးပွဲအတွက်မြန်မာနိုင်ငံကိုဖိတ်ကြားမှာမဟုတ်ပါဘူး။ဒါဟာအဓိကကြတဲ့ခြေလှမ်းတရဖြစ်ပါလိမ့်မယ်။ဘာကြောင့်လဲဆိုလို့ရှိရင်အာဆီယံအနေနဲ့ဒီလိုအဖွဲ့ဝင်နိုင်ငံတနိုင်ငံကိုထိပ်သီးအစည်းအဝေးမှာပါဝင်ခွင့်မပေးတဲ့ပြင်းထန်တဲ့အရေးယူမှုမျိုးကိုပထမဆုံးအကြိမ်ပြုလုပ်တာမျိုးဖြစ်သွားပါလိမ့်မယ်။
So do you but on the other hand ဒါပေမဲ့တစ်ဖက်မှာတရားဝင်မှုရဖို့ကိုကြိုးပမ်းနေတဲ့စစ်ကောင်စီအနေနဲ့အာဆီယံထိပ်သီးအစည်းအဝေးတက်ခွင့်ရဖို့ကဘလောက်အရေးကြီးမလဲရှင
်။ Well I think there'll be a lot of pressure on the Myanmar authorities
ဒိုင်းပြည်အတွင်းသူတို့ဘာတွေလုပ်နေကြတယ်ဆိုတာပြန်ပြီးစဉ်းစားကြည့်ဖို့မြန်မာအာဏာပိုင်တွေအပေါ်ဖိအားတွေအများကြီးရှိမယ်လို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့အခုအချိန်မှာသူတို့အတွက်ဒေတာတွင်တရုတ်ကလွဲပြီးမိတ်ဆွေတယောက်မှမရှိဘူးဆိုတာမြင်နိုင်ပါတယ်။တရုတ်နိုင်ငံလောက်ပဲသူတို့ကိုတန်တပန်ရေးအရာဆက်ဆံမှုမပြတ်ပဲရှိနေတာပါ။ဒါပေမဲ့အာဆီယံရဲ့ဖဲ့ခြင်းမှုမျိုးဟာမြန်မာအာဏာပိုင်တွေအတွက်အဓိကနောက်ပြန်ဆုတ်တဲ့ခြေလှမ်းကြီးတစ်ခုဖြစ်ပါလိမ့်မယ်။အရင်မြန်မာစစ်အစိုးရတုန်းကအာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့ယက်တီခဲ့ပြီးနိုင်ငံတကာအတိုင်းအဝိုင်းရဲ့လက်ခံမှုရရှိဖို့အချိန်ကြာမြင့်စွာကြိုးစားခဲ့ပါတယ်။ဒါပေမဲ့အခုအခါမှာတော့ဒီလိုအခြေအနေမျိုးဖြစ်လာနိုင်ခြင်းမရှိပါဘူး။ဒီကနေ့မြန်မာနိုင်ငံကသတင်းတွေကိုကြည့်မယ်ဆိုလို့ရှိရင်အလွန်စိုးရိမ်စရာကောင်းပါတယ်။အကြမ်းဖက်မှုတွေတိတိတသာတိုးလာနေပါတယ်။မန္တလေးနာကသခိုင်းတိုင်းဒေသဘက်မှာလူတွေတပ်ဖြတ်ခံရတဲ့သတင်းမျိုးတွေအရသားတွေအပေါ်စစ်တပ်ကလက်နက်ကြီးသုံးပစ်ခတ်တာစတဲ့အကြမ်းဖက်မှုတွေတော်တော်လေးကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေပါတယ်။ဒီလိုအခြေအနေတွေကြောင့်နိုင်ငံတကာအတိုင်းအဝိုင်းကစစ်ကောင်စီကိုအသိအမှတ်ပြုဖို့အရန်ခက်ခဲပါလိမ့်မယ်။အလားတူအော်တိုဘာလကုန်ပိုင်းလောက်မှာကျင်းပမဲ့အာဆီယံခေါင်းဆောင်များအစည်းအဝေးမှာမြန်မာကိုအဖွဲ့ဝင်အဖြစ်ဒန်းတူလက်ခံဖို့တော်တော်ခက်ပါလိမ့်မယ်။
On the other hand ASEAN ဒါဆိုရင်အခြားတစ်ဖက်မှာ NUG အမျိုးသားညီညွတ်ရေးအစိုးရကိုအာဆီယံကအတိမတ်ပြုလက်ခံမဲ့အလားအလာဘယ်လိုမြင်လဲရှင
် I think that would also be very difficult for ASEAN to do
အဲ့ဒါကလည်းအာဆီယံအတွက်လှုပ်ဖို့အရန်ခက်ခဲမယ်လို့ကျွန်တော်မြင်ပါတယ်အာဆီယံအဖွဲ့ထဲမှာဆွေးနွေးတာမျိုးရှိကောင်းရှိပါလိမ့်မယ်ဒီလိုကိစ္စမျိုးကိုဆွေးနွေးပွဲတကားပိတ်နောက်ွယ်မှာပဲပြောဆိုကြတာဖြစ်ပါတယ်ဒါပေမဲ့ဒီလိုအလွတ်သဘောမျိုးဆွေးနွေးဖို့ဆိုတာကလည်း အလွန်ခက်ခဲမယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့အာဆီယံအတွက်အစဉ်အလာမျိုးဖြစ်သွားမယ့်အနေအထားရှိနေပါတယ်။တကယ်လို့အနာဂတ်မှာအဖွဲ့ဝင်နိုင်ငံတနိုင်ငံရဲ့သဘုံတွေရှိမယ်ဆိုရင်သူတို့ကိုအထူးမှတ်ပြုလက်ခံဖို့ဆိုတာအန္တရာယ်ရှိနိုင်ပါတယ်။ဒါကြောင့် NUG အနေနဲ့မြန်မာစစ်တပ်စီကအာဏာကိုပြန်ပြီးမထိန်ချုပ်နိုင်မချင်း NUG ကိုအာဆီယံကမကြခင်အချိန်အတိုင်းအတာအတွင်းအထူးမှတ်ပြုလိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူး။
Johns Hopkins တက္ကသိုလ်ကနိုင်ငံတကာရေးရာဌာနကမြန်မာရေးကျွမ်းကျင်သူ Vikram Nehru ကိုဆက်သွယ်မေးမြန်းခဲ့တာပါရှင်။ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။ထိုင်းနယ်စပ်ချင်းမိုင်နဲ့ Talk ပြည်နယ်တွေမှာကလေးငယ်တွေပါတဲ့မြန်မာနိုင်ငံသားလူကုန်ကူးခံရသူ80နီးပါးလောက်ဖမ်းဆီးခံခဲ့ရပါတယ်။ဒီသတင်းကိုထိုင်းခြေဆိုင် VOA သတင်းတောက်မတ်အေးမာကတင်ပြမှာပါရှင်။
ထိုင်းမြန်မာနယ်စပ်ချင်းမိုက်ပြည်နယ်ဖမ်းမြို့နယ်တဲကတစ်တောထဲမှာတော့ကလင်းငယ်တွေပါဝင်တဲ့လူကုန်ကူးခံရသူမြန်မာနိုင်ငံသား48ဦးကိုအော်တိုဘားလ12ရက်နေ့ညကထိုင်းနယ်ခြားဆောင်တပ်ကဖမ်းမိခဲ့ကြောင်းရှေ့ပြောင်းလို့သမားရေးလှုပ်ဆောင်နေတဲ့ AAC မှာအမိတ်အဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပြပါဗျာ။ကျွန
်တော်တို့နယ်စပ်ချင်းမိုင်ပေါ့နော်ချင်းမိုင်ပြည်နယ်ဖမ်းမြို့နယ်တစ်တောထဲမှာကျွန်တော်တို့အော်တိုဘား12ရက်ညဟုတ်ဒီဖမ်းဆီးမိပါတယ်မြန်မာနိုင်ငံသားပဲเนาะထိုင်းနိုင်ငံနဲ့ကိုတရားမဝင်အញ្ញောင်းနေပြီးတော့ဝင်ရောက်ပြီးတော့အလုပ်လုပ်ဖို့ကြိုးစားတဲ့မြန်မာနိုင်ငံသား48ဦးကိုဖမ်းဆီးမိပါတယ်အခုဒီ48ဦးထဲမှာတော့ထူးခြားကြကလေး12ဦးအောင်ပါလာတယ်ခင်ဗျကလေး12ဦးပါပါတယ်ယောက်ျားလေး16ဦးမိန်းကလေးက20နဲ့ကလေး12ဦးပါလာတယ်ခင်ဗျအားလုံး48ဦးကိုချင်းမိုင်ဒီနေ့တင်ပါပေါ့เนาะကျွန်တော်တို့ဖမ်းမိတယ်သူတို့ကတော့ဒီမူရစေးတွေနဲ့ဒီကိုဗစ် -19 ရေးအတွက်နေဆက်ဝင်လမ်းတွေကိုဒီအထူးချက်မှစောင့်ကြည့်နေတဲ့အာဏာပိုင်တွေကဖမ်းဆီးလိုက်တာဖြစ်ပါတယ်ဒီမြန်မာနိုင်ငံသားတွေကတော့ဒီချမ်းပြည်နယ်တောင်ကြီးဘက်ကရွာသားတွေလို့သိရပါတယ်အဲဒီချင်းမိုင်မှာတော့ဒီရရအလုပ်ကိုလုပ်ဖို့ဒီမိသားစုလိုက်ကိုထွက်လာကြတဲ့တဘောပါပဲဟုတ်ကဲ့ဖမ်းဆီးနေတာကတော့မနှိမ့်ညပါအားလုံးတော့လက်ရှိတော့ကိုဗစ်စင်တာပို့ထားတယ်လို့သိရတယ်ပြီးတော့ဒီဥဆောင်ခေါ်လာတဲ့လူကုန်ကူးကိုင်းကိုပေါ့ဆက်လက်ဖို့တော့ရည်ယူနိုင်မှုအာဏာပိုင်တွေကဆက်လက်ဆင်းနေတယ်လို့လည်းသိရပါတယ
်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့တောင်ရင်မြစ်အနီးကမြန်မာနိုင်ငံသားတွေရှိနေတဲ့နေရာတွေကိုတော့အော်တိုဘားလ23ရက်နေ့ကထိုင်းစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကလိုက်လံစစ်ဆေးရှာဖွေမှုတွေလုပ်ဆောင်ခဲ့ရမှာနှစ်ထက်တိုက်ခန်းအတွင်းမှာမြန်မာနိုင်ငံသား29ဦးတရားမဝင်လာရောက်နေထိုင်နေတဲ့အတွက်စစ်ဆေးပြီးဖမ်းဆီးသွားပါတယ်အခုဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေဟာမြန်မာနိုင်ငံမှာအလုတ်ကင်အခက်အခဲတွေကြောင့်ထိုင်းနိုင်ငံထဲမှာအလုတ်ရှာဖွေဖို့တဲ့လာကြတဲ့သူတွေဖြစ်တယ်ဆိုပြီးကိုရဲမင်းကဆိုပါတယ်အ
ဲသူတို့ကတော့အခုအချင်းမြန်မာနိုင်ငံမှာအချက်တဲတွေကာလအတွင်းနေတိုင်းစားသောက်မှုတွေခက်ခဲတွေဖြစ်လာတော့သွန်ကားပြီးတော့ရွှေချောင်းသွားလာတဲ့လူတွေလိုပဲပြောရတော့မှာပေါ့နော်ဒါပေမဲ့အခုလက်ရှိထိုင်းနိုင်ငံတရားမဝင်ခိုးဝင်မှုတွေပြီးတော့ကိုဗစ်ကာလရေးပေါ်စီမံချက်ဥပဒေတွေနဲ့တာရေးယူခံရတော့မှာပါတော့အချင်းထောင်နေပါလေရောက်ကြအောင်ပါမြန်မာပြည်ပြန်ရောက်ဖို့လည်းတော်တော်ကြီးချိန်နေစောင့်စားပြီးတော့အချင်းထောင်နေတဲ့မှာစောင့်စားပြီးတော့မြန်မာပြည်ပြန်ရောက်တော့မှာဖြစ်ပါတယ်ဟုတ်ကဲ့
ထိုင်းနိုင်ငံမှာမြန်မာရှစ်ပြောင်းလို့တမသုံးသက်တဲ့မနေ့အလုလုကန်နေကြတာဖြစ်ပြီးနေ့စဉ်လည်းထိုင်းမြန်မာနယ်စပ်တွေကနေရာကနန်းနဲ့ဝင်ရောက်နေကြဆဲဖြစ်ပါတယ်တချို့လည်းနယ်စပ်တွေမှာဖမ်းဆီးမိပြီးတချို့လည်းနေမှာတဲခွန်နေတုန်းမှာပဲဖမ်းမိကြသူတွေလည်းရှိကြပါတယ်ထိုင်းနိုင်ငံမှာဒီကာလမှာလူကုန်ကူးမှုတွေများတဲ့အတွက်နယ်စပ်တွေကိုတင်းတင်းကြပ်ကြပ်စောင့်ကြည့်နေတာလည်းဖြစ်ပါတယ်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelchat 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျူရူဖိုင်မှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ရေးသက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
ကျောင်းသားပဒိနေနေခင် VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်နနက်6နာရီခွဲပါပြီကျမတို့ VOE မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်အခုဒုတိယပိုင်းနာယီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်တဲ့အခါမှာတော့
ထုတ်လုပ်တဲ့လူတွေကနေပြီးတော့ဒီသူတို့သုံးပြတဲ့နည်းပညာအရာထိမ့်သိမ်းရမယ်ကာကွယ်ဆေးရဲ့အာနိသင်မပြတ်အောင်ထိန်းသိမ်းရမယ့်အမှုချေဆိုတာရှိပါ
တယ်။ဒါကတော့ကာကွယ်ဆေးအာနိသင်ထိန်းသိမ်းတဲ့နည်းလမ်းတွေနဲ့ပတ်သက်လို့ဒီဒေါက်တာတန်းစော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်။အကစားကဏ္ဍကိုလည်းတင်ဆက်မှာပါ။အခုတော့ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။အာနာသိန်းကြီး၈လအကြာမြန်မာနိုင်ငံအကျက်အတဲပိုးပြီးဆိုင်လာတဲ့အချိန်မှာနိုင်ငံတကာအတိုင်းဝိုင်းရဲ့ဖိအားတွန်းအားတွေဟာလည်းပိုးပြီးများလာနေပါတယ်။ဒါပေမဲ့နိုင်ငံတကာရဲ့ဒီအားတွေဟာမြန်မာနိုင်ငံအခြေအနေပေါ်ထိရောက်တဲ့အကျိုးဆက်ရှိလာနိုင်ပါမလား။ပြဿနာပြေလည်ရေးအတွက်ဘယ်အတိုင်းအတာထိအထောက်ပံ့ဖြစ်နိုင်မလဲဆိုတာမြမအရေးသုံးသက်သူဦးအောင်သူငိမ့်နဲ့ဦးကျော်စန္ဒာတို့ဆွေးနွေးထားပါတယ်ရှင်။
ကွန်ပြူတာဒီနေ့မေးရင်တော့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေပြည်သူတွေဒုက္ခခံစားရတာလည်းပဲဆစ်လက်ကြော်လာခဲ့ပြီးဖြစ်ပါတယ်ဒီအခြေအနေမှာနိုင်ငံတကာရဲ့အခန့်ကဏ္ဍဘလောက်အရေးကြီးတယ်ဆိုတာကိုဆွေးနွေးနေတာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီဟာကိုမပြောခင်မှာဒီအခြေအနေကိုလွှမ်းခြုံသုံးသပ်ပါဦးခင်ဗျာဘလောက်ထိများဖြစ်နေပြီလဲတူတက်ကောက်မွန်မဲ့အလားအလားတစ်ဖက်ဖက်ကများရရှိနေပြီလားဆိုတာရင်ပြောအောင်ဗျာ
ကျွန်တော်အမြင်ပါတော့ဆိုတော့အခုအခြေအနေကဒီကိုဗစ်ကပ်ပြီးဆိုင်ရောက်တဲ့ခါကျတော့ကျွန်တော်တို့ကိုဗစ်ရဲ့ဒဏ်လဲခံရပါတယ်နောက်တစ်ခါကျတော့ဒီအာဏာသိမ်းမှုနောက်ပိုင်းမှာဒီစီးပွားပြက်ကပ်လူဟာမျိုးပေါ့ဆိုတော့ဒါမျိုးဖြစ်လာတဲ့ခါကျတော့ကျွန်တော်တို့အောက်ခြေလူတန်းစားရောအလယ်လက်တန်းစားရောဟိုကြုံရတဲ့အနေအထားပေါ့လေဆိုတော့တစ်ဖက်မှာကျတော့လေကျွန်တော်တို့ပฏิပက္ခကပို့ပြီးတော့ဟိုပြင်းထန်တဲ့အဆင့်တစ်ခုကိုရောက်လာတယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့အဲ့တော့ခုနပြောတဲ့ကိုဗစ်ရောကျွန်တော်တို့စီးပွားပြက်ကပ်ရောနောက်တစ်ခုကဒီကျွန်တော်တို့ပฏิပက္ခရောတံပေါင်းလိုက်တဲ့အခါကျတော့ဟိုပို့ပြီးတော့ဟိုတော်တော်ထိခိုက်ညံ့လာတဲ့အနေအထားမျိုးရှိတယ်လို့ထင်ပါတယ်ဗ
ျဆိုတော့အဲ့လိုဖြစ်နေကြတဲ့အချိန်မှာအကောင်းဆုံး resolution တနည်းအားဖြင့်အကောင်းဆုံးထွက်ပေါက်ကဘာလဲခင်ဗျာတစ်ဖက်ကိုတစ်ဖက်အပြုတ်တိုက်တဲ့နည်းနဲ့ထွက်ပေါက်ရနိုင်လားသူရိမုတ်စည်းစပ်ဖြစ်ရှင်နီလားဘယ်နည်းပိုသင့်တော်မယ်ဘယ်နည်းဖြစ်နိုင်မလဲဆိုတာကိုလည်းသုံးသပ်ပါဦ
းဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ဟိုဒီလိုမျိုးပေါ့နော်ဒီပြဿနာကဟိုပြည်လဲသွားမဲ့အလားလာတော့ကျွန်တော်ချက်ချင်းမမြင်သေးဘူးဗျဆိုတော့တစ်ဖက်ကကျတော့လည်းအခုကျွန်တော်တို့ကြားရတဲ့သတင်းတွေအရဆိုလို့ရှိရင်အထူးသဖြင့်သခိုင်းတိုင်းမကွေးတိုင်းတို့မှာပေါ့နော်ဟို pacification လို့ခေါ်တဲ့ငြိမ်းဝှက်ပြည်ပြားရေးဒီလိုထိုးစစ်မျိုးတွေဟိုလုပ်မယ်ဆိုတဲ့သတင်းမျိုးလည်းတစ်ဖက်ကကြားပါတယ်ဆိုတော့တစ်ဖက်မှာကျတော့လည်းဒီအခုဒီဆန္ဒပြတဲ့သူတွေနဲ့ MUG အစိုးရဘက်ကလည်းငါတို့နိုင်နေပြီဆိုတော့ဟိုအမြင်ကရှိပါသေးတယ်ဗျဆိုအဲ့ဒီအနေအထားမှာတော့နှစ်ဖက်စလုံးကဟိုကျွန်တော်တို့ခေါ်တာတော့ hurting statement လို့ခေါ်တာပေါ့ဗျာသူလဲနာကိုလဲနာဆိုတော့အခြေအနေမျိုးမရောက်သေးတဲ့ခါကျတော့ဟိုတွေ့ဆုံဆွေးနွေးရေးစကားဝိုင်းပေါ်လဲရောက်လာဖို့တော့လမ်းမမြင်သေးပါဘူးဗျာ
ဆိုတော့ဒီအချိန်တွေမှာနိုင်ငံတကာအစိုင်းဝိုင်းရဲ့ထောက်ခံမှုဒီဒီမိုကရေစီလိုလားတဲ့ဘက်ကတော့နိုင်ငံတကာအဆိုင်ဝိုင်းဟာသူတို့ဘက်ကိုနည်းနည်းအလေးစားနေတယ်လို့တွေ့ကြပါတယ်သုံးသပ်သူတို့လည်းပဲဒီတိုင်းမြင်ကြပါတယ်ဆိုတော့အဲ့ဒီနိုင်ငံတကာအဆိုင်ဝိုင်းပေါ်လေအိန္ဒိယနိုင်ငံတွေအပါအဝင်ကုလသမဂ္ဂတို့ကမ္ဘာနိုင်ငံတွေအပါအဝင်ရဲ့သဘောထားကတော့ဆီယန်နိုင်ရှင်စ်နဲ့ချုပ်နှင်းရဲ့ဘက်ကိုဘယ်လောက်ထိအလေးစားနိုင်တဲ့အနေအထားရှိပါလဲ
ကျွန်တော်သုံးသပ်ချက်ကတော့ဒီနိုင်ငံတကာကဝင်ရောက်ဘာခေါ်မလဲဆွတ်ဖက်ပြီးတော့အကူအညီပေးတဲ့ဟာမျိုးပေါ့ဗျာဆိုလိုတာကတော့အခုလက်ရှိဒီ NUG အပါဝင်တပ်တွေကိုလက်နဲ့အကူအညီပေးလိုက်မယ်ငွေကြေးထောက်ပံ့လိုက်မယ်ဆိုတဲ့ဟာမျိုးကတော့ကျွန်တော်ထင်တယ်ဟိုဖြစ်ဖို့မလွယ်သလောက်ပါပဲဗျာ။ဒါအဲ့တော့အများစုကတော့အနောက်နိုင်ငံတွေအပါဝင်တရုတ်အပါဝင်ပေါ့ဆိုတော့သူတို့ကဒီအာဆီယံဟိုကိုပဲရှေ့တန်းတင်ပြီးတော့ဟိုလုပ်နေကြတာပေါ့နော်။ဆိုတော့အထူးသဖြင့်တော့အာဆီယံ centrality လို့ပြောတဲ့ဟိုကျွန်တော်တို့အာဆီယံကနေရှေ့ဝင်ပြီးတော့ဖြည့်ရှင်းတဲ့လမ်းကြောင်းကိုပဲနောက်ကနေပြီးတော့အကုန်လုံးထောက်ခံအားပေးတဲ့သဘောမျိုးနဲ့သွားနေတာမျိုးတွေ့ရပါတယ်။ဆိုတော့အာဆီယံဘက်ကတောင်းဆိုချက်တွေကလည်းပြောမယ်ဆိုရင်အခုလက်ရှိသွေးထွက်တိုင်းကိုဖြစ်နေတဲ့ဒီကိစ္စကိုရပ်ဆိုင်ဖို့ကိစ္စမျိုးတွေပါတယ်နောက်တစ်ခါကျတော့ကျွန်တော်တို့ humanitarian intervention ခေါ်တော့ဗောဗျာဆိုတော့ကျွန်တော်တို့လူသားချင်းစာနာတဲ့အကူအညီတွေဝင်ရောက်ပေးနိုင်ဖို့ဆိုတဲ့အနေအထားမျိုးတွေပေါ့နော်ဆိုတော့ဒါတွေဆွေးနွေးနေတာတွေ့ရပါတယ
်ဒါပေမဲ့အာဆီယံကအဓိကကျတော့ဒေါအောင်ဆန်းစုကြည်နဲ့တော့မှ အာဆီယံကိုပြင်မတွင်းနိုင်ဘူးဆိုပြီးတော့စစ်ကောင်စီဘက်ကပြောနေတော့လည်းမခဲ့ဘူးလားခင်ဗျာအဲ့ဒါက
ဟုတ်ပါတယ်ဆိုတော့အခုအချိန်ကတော့ဒီတိုင်းပဲဟိုဟိုရှေ့မတိုးတာတော့မဆုတ်တာဖြစ်တဲ့အနေအထားမျိုးမြင်ရတာပေါ့ဗျာဆိုတော့အဲ့ဒီအနေအထားမှာတော့ကျွန်တော်တို့အခုမြင်ရသလောက်ဆိုရင်ဒီအာဆီယံထဲမှာဟိုကတချို့နိုင်ငံတွေကတော်တော်ဟိုစိတ်ပြတ်လာတဲ့အနေအထားမျိုးတွေတွေ့ရတာပေါ့မလေးရှားကအခုပြောလာတယ်ဒီအာဆီယံထိပ်သီးအစည်းအဝေးကိုမဖိတ်ဖို့ဆိုတော့အနေထားလောက်ထိပြောလာတာလည်းရှိပါတယ်ဆိုတော့အဲ့တော့ဒီအာဆီယံနိုင်ငံထဲမှာလည်းဒီလိုမျိုးရှေ့မတိုးနိုင်တဲ့အခြေအနေကိုကျွန်တော်ထင်တယ်ဟိုစိတ်ပြတ်တဲ့အနေထားတွေရှိလာတယ်ထင်တယ
်ဆိုတော့ဟုတ်ကဲ့ခုနအဲ့ဒီတိကောင်စီကိုအစည်းအဝေးမပြုဘဲနဲ့ NUG ကိုအစည်းအဝေးပြုမဲ့ stress ကအဲ့ဒီဟာလည်းပဲဒီမိုကရေစီအင်အားစုဘက်ကမျှော်လင့်ချက်ကြီးတစ်ခုဖြစ်ပါတယ်အတိကကုလသမဂ္ဂမှလည်းထုံနှီးကြောင်းပဲအဲ့ဒီ NUG ကိုကိုးစားပြုတဲ့သမ္မတကြီးကိုဆက်လက်ပြီးတော့အစည်းအဝေးပြုသွားပြီးတော့စစ်ကောင်စီကိုလုံးဝအစည်းအဝေးမပြုဘူးဆိုတဲ့အထိဖြစ်လာလိမ့်မလားမျှော်လင့်ကြပါတယ်မျှော်လင့်တဲ့အတိုင်းဖြစ်လာပြီးဆိုပါအောင်တော့အဲ့ဒီဟာကိုစစ်ကောင်စီကဘယ်လောက်ဘယူးဆိုင်မလဲအဲ့ဒီဟာနဲ့ကပြုတ်ပြတ်နိုင်မလားဟိုတုန်းကဆိုရင်အင်ဒိုနီးရှားကုလသမဂ္ဂကတော့နှုတ်ထွက်ခဲ့ဘူးတာပဲစုကနှုတ်လက်ထက်တုန်းကဆိုတော့အခုကအဲ့လိုသူတို့အစည်းအဝေးပြုရေးမပြုရေးကိစ္စတွေမှာNUG ဘက်ကအလေးသာသွားရင်တော့စစ်ကောင်စီကအဲ့ဒါကို view site ပါမလားထိရောက်ပါမလားခင်ဗျာထင်သလ
ားဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ဒီစံတမာရေးလုပ်ငန်းတွေမှာပေါ့နော်ဆိုတော့အထူးသဖြင့်တော့ဒီ super power လို့ခေါ်တဲ့နိုင်ငံကြီးတွေရဲ့ဟိုဆန္ဒပေါ့သူတို့ရဲ့အကျိုးစီးပွားအသိအများကြီးအရေးပါတဲ့အနေအထားရှိပါတယ်ဆိုတော့အထူးသဖြင့်ဟိုတရုတ်နိုင်ငံကကျွန်တော်တို့နဲ့အင်ကြီးချင်းလည်းဟုတ်တယ် super power လည်းဟုတ်တယ်ပေါ့နော်ဆိုတော့အဲ့တော့ဒီနိုင်ငံကြီးတွေရဲ့သဘောထားကပဲအခု UN ရဲ့ဆုံးဖြတ်ချက်ကြီး UN ရဲ့ဒီကျွန်တော်တို့စာရေးတင်မရေးလုပ်ငန်းတွေမှာအများကြီးဆက်ရောက်တယ်လို့ထင်ပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့တော့ဟိုဘာကောင်းလဲပြောလင့်ချက်ထားတာပေါ့နော်ဒီ NUG ကိုအသီးမှတ်ပြုလိုက်မယ်ဒီကနေ့တစင်ဆက်သူတိုးသွားမယ်ကျွန်တော်ထင်တယ်လက်တွေ့အနေထားမှာအများကြီးခက်လိမ့်မယ်ထင်ပါတယ
်အဲ့လိုအသီးမှတ်ပြုထန်ရဲ့အလားအလာဟောတွေးပါရဲ့လားသူတို့ကတော့တောက်ထိစစ်ကောင်စီကိုလုံးဝပြစ်ပြစ်ခါခါလုတ်ပမလားအထူးသဖြင့်တရုတ်လိုနိုင်ငံမျိုးပေါ့လေ
ကျွန်တော်ထင်တာတော့ဒီလိုနိုင်ငံတစ်ခုအတွက်ပေါ့နော်အပြောင်းလဲဖြစ်ဖို့ဆိုပြီးတော့ဟိုဂျန်တဲ့နိုင်ငံတစ်ခုကသူ့ရဲ့ဘာကောင်းလဲရှိသမျှအင်အားသုံးပေးတာတို့နောက်တစ်ခုကကျတော့ကိုယ်တိုင်ကိုယ်ကျဝင်ရောက်ဆက်ဖက်တာမျိုးကကျွန်တော်ထင်တယ်တော်တော်ခက်လိုက်မယ်လို့ထင်ပါတယ်နောက်တစ်ခါကျတော့အနောက်နိုင်ငံတွေပေါ့အထူးသဖြင့် US နောက်တစ်ခါကျွန်တော်တို့ EU နိုင်ငံတွေပြန်ကြည့်ရင်လည်းဒီအာဖဂန်စစ်ပွဲကပြန်ဆုတ်လာတဲ့အပြီးနောက်ပိုင်းမှာပေါ့နော်ဆိုတော့ဒီ intervention လို့ခေါ်တဲ့သူများနိုင်ငံတခုအတွင်းကိုဝင်ရောက်ဆက်ဖက်တဲ့ကိစ္စကကျွန်တော်ထင်တယ်တော်တော်လေးခက်မစားတဲ့အယူဆလို့ဖြစ်လာတယ်လို့တော့ထင်ပါတယ
်ဟုတ်ကဲ့အဲဒီတော့ကျွန်တော်ဒီမိုကရေစီလိုလားတဲ့ပြည်သူတွေဘက်ကအားတက်စရာဆိုကြပါစို့သူတို့ဘက်ကမျှော်လင့်ချက်တနည်းအားဖြင့်ဒီပြဿနာပြည်လည်ရေးတိုင်းပြည်အေဂျင်တာရရေးပြန်လည်ရရှိရေးအတွက်အကောင်းဆုံးนีลันเบลโลโลขึ้นมาแล้วบาลุกยามเลยไอ้เนา
ะจนอนีเนี่ยก็တော့บ่เลยโหบาคอมเลยอารมณ์โหบาคอมเลยเปลี่ยนเล่นแจไอ้ผิดล่ะเลยเลยတော့ไอ้โหลမျိုးไม่ပြောจริงบ่เนาะโหสรเอาแล้วจนเห็นน่ะก็တော့โหตุ้ยส่งซุนนี้สกาวายโหတော့ตะเฉยเนาะยอดออกมาเว้ยสรดังแม้แหละที่ตุ้ยส่งซุนนี้สกาวายโหยกผู้อ่ะจนเห็นได้ตลอดแล้วเฉยอยู่ဖြတ်ตันเอาเลยรู้တော့ขึ้นมาแล้วครับเนี่ย
အဲ့ဒီဆုံးဆွေးနွေးရတဲ့တင်းမာနေတာလည်းပဲတကယ်တော့စစ်ကောင်စီဘက်ကတင်းမာနေတာလို့ပြောမှာပေါ့နော်ကျွန်တော်ဆောစောပြောခဲ့သလိုပဲစစ်သက်ပြည်မဲ့လူ negotiator လာမှာတော့မဟုတ်ဘဲနဲ့သွားမတွေ့နဲ့သူတို့နဲ့ပဲတွေ့ရမယ်ဆိုတော့တစ်ဖက်သက်ကြီးဖြစ်နေတယ်လို့ထင်တာပဲအဲ့တော့ဒီစစ်ကောင်စီကို convince ဖြစ်အောင်သူတို့ကသဘောထားတင်းညွတ်လာအောင်ဘယ်လိုများလုပ်သင့်တယ်လဲခုနနိုင်ငံတကာရောပြည်တွင်းဘက်ကရောစုပေါင်းပြီးတော့ဘယ်လိုနည်းနဲ့များကြံစည်ကောက်မလဲ
အကျွန်တော်မြင်တာတော့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်မြင်တာတော့ဟိုတွန်းအားရောဆွဲအားရောဒါမျိုးရှိနေမယ်လို့ယူဆပါတယ်ဆိုတော့အဲ့တော့ဒီအာဆီယံရဲ့ဒီလိုမျိုးအခုလိုခပ်ပြော့ပြော့ပြောင်းပြောင်းဟိုဝင်ရောက်တဲ့ကိစ္စမျိုးတော့မှလက်မခံနိုင်ဘူးဆိုရင်ဆိုတော့သဘောကတော့ဒီအနောက်နိုင်ငံတွေကပုံပြင်းထန်တဲ့ဒဏ်ကပ်ပိတ်ဆို့မှုတွေလုပ်ဖို့ဆိုတာကိုကိုယ်တိုင်ဖိတ်ခေါ်သလိုဖြစ်လာတဲ့အနေအထားပါဆိုတော့နောက်တစ်ခုကကျတော့အခုလက်ရှိစစ်ကောင်စီကြီးမဲ့ဆိုရင်လည်းဟိုမဟာမိတ်သိမ့်နေတဲ့အနေအထားမျိုးလိုယူဆလို့ရပါတယ်ဆိုတော့အထူးသဖြင့်တော့ရုရှားနဲ့တရုတ်ပဲရှိသလိုဖြစ်တာပေါ့နော်ဆိုတော့အဲ့တော့တရုတ်နိုင်ငံပြန်ကြည့်ရင်တော့မှအခုအနေအထားဟိုသုံးသရတော်တော်ခက်ပါတယ်ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ဟိုစီးပွားရေးအဓိကကျတဲ့အခုနေဆက်ကုံစုံရေးတွေဆိုရင်ဟိုကိုဗစ်ကြောင့်တော့အကြောင်းပြတယ်ဒါပေမဲ့နေဆက်ကုံစုံရေးတွေကလုံးဝပိတ်သလောက်အနေအထားရှိနေတာပေါ့ဗျာဆိုတော့တစ်ဖက်မှာလည်းကျွန်တော်တို့တိုင်းပြည်ထဲမှာအခုရုံးကန်နေရတာကဒီစီးပွားရေးအထက်သေးကိုရုံးကန်နေရတော့ကျွန်တော်ထင်တယ်ဟိုဒါကိုဟိုဘယ်လောက်ထိဟိုသ တင်းခံပါလဲပေါ့နော်ဒါမှမဟုတ်တိုက်ပြီးနှစ်နာကြည့်ပြီးတော့ဘယ်လိုလိုက်ပြောကြမလဲတွေ့ဆုံဆွေးနွေးကြမလဲဆိုတာပိုရေးကြည့်ရတယ်မှာ
ဟုတ်ကဲ့စီးပွားရေးလည်းပဲတကယ်ငတ်တာပြည်သူငတ်တာအုပ်ချုပ်တဲ့လူရန်စားကမငတ်ပါဘူးခင်ဗျာကျော်အဲ့ဒါတစ်ပိုင်းနောက်တစ်ခုကဒီအာဆီယံကိုရှေ့တန်းတင်ပြီးတော့နိုင်ငံတကာကူညီပံ့ပိုးရေးကိစ္စမှာ humanitarian assistance ကိစ္စလူသားချင်းစာနာရေးအထောက်ပံ့ပေးမယ်ကိစ္စဆိုလည်းပြည်မထဏပြောလာကြပါတယ်အဲ့ဒီလုပ်ငန်းကဒီစစ်ကောင်စီနဲ့NUG ဒီဒီမိုကရေစီအင်အားစုရဲ့လူစိတ်ဝမ်းကွဲတိုက်ခိုက်ပြစ်ပခါဖြစ်နေတဲ့အချိန်မှာဘယ်လောက်ထိရောက်နိုင်မှာမလဲအဲ့ဒီနိုင်ငံတကာရဲ့စာတမ်းမှုအကူအညီအဲ့ဒါလည်းသံသယရှိရကျွန်တော်ကတော့ဘယ်လိုသဘောလဲဟုတ်ပါတယ
်ဆိုတော့အထူးသဖြင့်တော့အခုကျွန်တော်တို့တိုင်းပြည်ထဲမှာ IDP ပြည်တွင်းဒုက္ခတွေပေါ့နော်အရေးအတွက်ကဟိုတော်တော်ကြီးကိုစိတ်ငြင်းနှားနဲ့ချီတိုးတက်သွားတဲ့အနေအထားမျိုးရှိပါတယ်ဆိုတော့နောက်တစ်ခါအခုကျွန်တော်တို့တွေ့နေရတဲ့သတင်းတွေဆိုရင်ဆိုပါစို့စပားရိတ်သိမ်းရတော့မယ့်အချိန်ရောက်လာပြီဒါမဲ့လူတွေကဟိုစစ်ရှောင်နေရလို့မရိတ်သိမ်းနိုင်တော့မယ့်အနေအထားမျိုးပေါ့နော်ဆိုတော့အဲ့လိုဘက်ပေါင်းစုံအခြေအနေကြောင့်ဆိုလို့ရှိရင်ဟိုကျွန်တော်တို့အငတ်ပြီးဆက်ရောက်လာနိုင်တဲ့အနေအထားလည်းရှိရဆိုတော့ကျွန်တော်ထင်တယ်လူသားချင်းဒီဟိုစာနာမှုအနေနဲ့ဝေရောက်ဆွတ်ဖက်တာပေါ့အကူအညီပေးတာကျဒါမျိုးကိုတော့ကျွန်တော်ထင်တယ်ဟိုရေရှည်မြင့်ပယ်လို့ဖြစ်နိုင်ဘူးလို့တော့ကျွန်တော်ယူဆပါတယ်ဆိုတော့အဲ့တော့အဲ့လိုမျိုးအကူအညီပေးတဲ့အခါမှာလည်းဟိုဘက်ပေါင်းစုံအင်အားစုတွေညှိနှိုင်းပြီးလုပ်ရအောင်ပဲလို့တော့ထင်ပါတယ်ကြ
ဟုတ်ကဲ့နောက်ဆုံးပြည်သူတွေအတက်စရာတခွန်းပြောကြစို့ဆိုရင်ဘာပြောကြမလဲခင်ဗျာ
ဟိုအခုချိန်ကြီးကတော့လက်ရှိစစ်ကောင်စီကိုထောက်ခံမှုကတော်တော်နည်းတယ်ဆိုတဲ့အနေအထားမျိုးတွေ့ရပါတယ်ဆိုတော့အထူးသဖြင့်တော့ဆိုပါစို့အမှုပညာရှင်တိုင်ဝိုင်းကျွန်တော်တို့သတင်းစာဆရာလောကစသဖြင့်အဲ့လိုကောင်စီတွေဖွဲ့တဲ့နေရာမှာတော့မှတကယ်ဟိုဖိဖိချာချာကိုမလုပ်နိုင်သေးတဲ့အနေအထားတွေတွေ့ရပါတယ်ဆိုတော့အဲ့တော့ပြည်သူလူထုကဒီလိုပဲဆက်ပြီးတော့ဟိုတည်ခံဆန့်ကျင်နေတယ်ဆိုတာဟိုကလည်းဒါကျွန်တော်ထင်တယ်အားတက်စရာအခြေအနေတစ်ခုလို့ထင်ပါတယ
်ဦးကျော်စန္ဒာရဲ့မြမရေးသုံးသက်ချက်အစီအစဉ်ပါရှင်မြမရေးတုံသက်သူဥအောင်သူငိမ့်ကိုဆက်သွယ်မေးမြန်းခဲ့တာပါအခုလိုတင်ဆက်ပြီးတဲ့ VOA မြန်မာဘိုင်းကအစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News နဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com တို့မှာအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရရှင်ကြာတာပတင်းနေနဲ့ခင် VOA မြန်မာဘိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ Call Chain လို့ခေါ်တဲ့အေးထိမ့်သိမ့်မှုစနစ်ဟာကာကွယ်ဆေးအာဏာသင်ထိမ့်သိမ့်တဲ့နေရာမှာအလွန်အရေးပါတဲ့အကြောင်းလူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်ကတင်ဆက်ထားပါရရှင
်ကိုဗစ်ကာကွယ်ဆေးတွေကိုတည်ယူပို့ဆောင်ထိမ့်သိမ့်တဲ့နေရာမှာကိုချင်းလို့ခေါ်တဲ့အေးထိမ့်စနစ်ကအလွန်ရေးကြီးတာပါကာဝေးဆေးအာဏိသင်အပြည့်အဝရရှိနိုင်မှုအတွက်ကာဝေးဆေးအမျိုးအစားလိုက်သတ်မှတ်ထားတဲ့အပူချိန်အတွင်းမှာဆင်စဲမပြတ်ရှိနေအောင်ထိန်းသိမ်းထားဖို့အရေးကြီးတယ်လို့ UNICEF မှကိုချင်း specialist တူဖြစ်သူဒေါက်တာနေမျိုးသူကအခုလိုပြောပါတယ်
ကာဝေးဆေးတွေကပူလုံးလို့မရဘူးအေးလုံးလို့မရဘူးဒီထုတ်လုပ်တဲ့သူတွေကနေပြီးတော့ဒီသူတို့သုံးပြတဲ့နည်းပညာအရထိန်းသိမ်းရမယ်ကာဝေးဆေးရဲ့အာဏိသင်မပြတ်အောင်ထိန်းသိမ်းရမယ်အပူချိန်ဆိုတာရှိပါတယ်အဲ့တော့ရှင်းပါရှင်းပြလဲသလို +228°C မှာထားရတဲ့အာဝဇေးဆိုရင်အဲ့ဒီ +22°C ကိုထုတ်လုပ်တဲ့အခြေအနေပြီးတော့ကျွန်တော်တို့ဒီထုတ်ပိုးမယ်ထုတ်ပိုးပြီးတော့လို့ရှိရင်ကျွန်တော်တို့ဒီနိုင်ငံတကာကနေပြီးတော့ထုတ်လုပ်တဲ့ဆက်ယုံတွေကနေပြီးတော့အဲ့ဒီဒီလက်ခံမဲ့နိုင်ငံတွေထိုးနှံပေးမဲ့နိုင်ငံတွေကိုပို့ရ
နိုင်ငံတကာမှာရှိတဲ့ကာဝယ်ဆေးထုတ်လုပ်တဲ့ဆက်ယုံတွေကနေမြန်မာနိုင်ငံတွင်းကိုကာဝယ်ဆေးလာရောက်ပို့ဆောင်ပေးတဲ့အခါမှာကိုချိတ်မပြတ်စီပဲထိမ့်သိမ့်တည်ဆောင်ပေးဖို့လိုပါတယ်မြန်မာနိုင်ငံလေဆိပ်ကိုရောက်ရှိလာတဲ့အခါမှာလည်းကာဝယ်ဆေးတွေကိုတတ်မှတ်ထားတဲ့အပူချိန်အတွင်းမှာထိမ့်သိမ့်တည်ဆောင်လာခဲ့နိုင်ရဲ့လားဆိုတာကိုတကြွနောက်တဲ့သူတွေကပြန်လည်စီစစ်အတည်ပြုပေးဖို့လိုတယ်လို့ဒေါက်တာနေမျိုးသူကရှင်းပြပါတယ်
။အဲထုတ်လုပ်တဲ့နေရာကနေပြီးတော့ဒီမှာပြီးရောက်တဲ့အထိဆိုလို့ရှိရင်ကျွန်တော်တို့တည်တည်ချာချာအပူချိန်တတ်မှတ်ထားတဲ့အပူချိန်အတွင်းမှာထိမ့်သိမ့်ထားနိုင်အောင်လို့ထုတ်ပိုးရမယ်။အဲတော့ထုတ်ပိုးတဲ့နေ့စနစ်တွေမှန်ကန်ရမယ်။ဒီမှာပြီးကျဲကိုတင်ပို့လာပြီဆိုလို့ရှိရင်လည်းပဲလေဆိပ်ကိုရောက်လာပြီဆိုလို့ရှိရင်ကျွန်တော်တို့တတ်မှတ်ထားတဲ့အပူချိန်အတိုင်းထိမ့်သိမ်းထားနိုင်လားမထိမ့်လားဆိုတော့လည်းပဲတက်ကြွနားလေတဲ့လူတွေကအသုံးပြုတဲ့ business တွေကိုကြည့်ပြီးတဲ့အခါမှာဒီကာဝေးဈေးတွေကထုတ်လုပ်တဲ့နေရာနေပြီးတော့တိုင်းပြည်တွေကို business မှန်မှန်အနည်းငယ်မပြေရောက်လာတာမျိုးလာတော့လေစီစဉ်နိုင်မ လိုအပ်ပါတယ
်ကာဝဲစည်းတွေကိုလေဆိပ်ကနေတည်ဆောင်ပြီးတဲ့အခါမှာလဲထိမ့်သိမ့်တူလောင်ထားမဲ့နေရာမှာလိုအပ်တဲ့အပူချိန်တွေမှာဆင်ဆက်မပြတ်ထိမ့်သိမ့်ထားနိုင်မဲ့ကာဝဲစည်းတူလောင်နဲ့အေးအကန်းတွေလိုအပ်တဲ့အပြင်တက်မှတ်ထားတဲ့အပူချိန်တွေမှာဆင်ဆက်မပြတ်ရှိမရှိဆိုတာကိုစောင့်ကြည့်စစ်ဆေးပေးမဲ့ကြွမ်းကျင်သူတွေလည်းလိုအပ်တယ်လို့ဒေါက်တာနေမီသူကပြောပါတယ
်နောက်တစ်ခါတမ်းပြည်ရောက်လာတဲ့အခါကျလို့ရှိရင်လည်းကျွန်တော်တို့ကဒီအေးကာဝဲစည်းတူလောင်နဲ့အေးခန်းနေရှိတယ်ရေကက်တိုင်ရှိတယ်အဲ့ဒီအထက်မှာကျွန်တော်တို့ထင်းထင်းထားရမယ်ဂျားတစ်လျှောက်မှာအပူချိန်လုံခဲ့တဲ့အပူချိန်မှာမရောက်အောင်ထင်းထင်းထားနိုင်ရမယ်အဲ့တော့ဆေးရုံကြီးတွေရောက်လာမယ်အဲ့တော့ကာဝယ်ဆေးတူလောင်တဲ့နေရာတွေကိုရောက်လာမယ်ဆိုရင်လည်းပဲအဲ့ဒီမှာကျွန်တော်တို့ဒီကာဝယ်ဆေးထင်းထင်းရမယ်အဲကာဝယ်ဆေးတူလောင်ရမယ်ရေကက်တာတွေအေးခန်းတွေရှိဖို့လိုအပ်တယ်အဲ့ဒီကာဝယ်ဆေးအဲထင်းထင်းထားတဲ့အေးခန်းတွေရေကက်တာတွေမှာလည်းပဲကျွမ်းကျင်ထားတဲ့လူတွေကအပူချိန်မြေရန်တတ်မှတ်ထားတဲ့ပူချိန်မှာမြေရန်ရှိမှရှိကိုလည်းပဲစဉ်ဆက်မပြတ်စောင့်ကြည့်ပေးနေတာ
ကာဝယ်ဆေးတူလောင်သိသိတဲ့နေရာတွေကနေကာဝယ်ဆေးထိုးနှံပေးတဲ့နေရာတွေကိုတည်ယူပို့ဆောင်တဲ့အခါမှာလည်းအပူချိန်ကိုစဉ်ဆက်မပြတ်တိုင်းတာမှတ်သားရမယ်စနစ်ရှိဖို့လိုအပ်တယ်လို့တတ်မှတ်ထားတဲ့ပူချိန်အတွင်းရှိမှရှိဆိုတာကိုပြန်လည်ဆန်းစစ်တဲ့နည်းစနစ်ရှိဖို့လည်းလိုအပ်တယ်လို့သိရပါတယ
်ထိုးနောက်မှာကျွန်တော်တို့ကကာဝယ်ဆေးကိုဒီတက်ဆိုင်ရာဆေးရုံတွေဆေးကန်းတွေနောက်တစ်ခါထိုးနှံပေးတဲ့ကျန်းမာရေးဌာနတွေဆေးရုံတွေဒါတွေကိုကျွန်တော်တို့ကတည်ယူပို့ဆောင်အဲ့လိုပို့ဆောင်တဲ့အခါမှာလည်းပဲအေးလည်းကြောင့်မပြတ်ဖဲနဲ့ကျွန်တော်တို့ကတည်ဆောင်နိုင်မဲ့ကျွန်တော်တို့ကာဝယ်ဈေးတည်လောင်တည်ဆောင်တဲ့ကာဝယ်ဈေးတည်ဆောင်တဲ့ဘုံတွေကွန်တိန်နာတွေကျွန်တော်တို့ရှိရလမ်းတစ်လျှောက်မှာလည်းပဲအပူချိန်ကိုတောက်လျှောက်ကျွန်တော်တို့ကတိုင်းတားပြီးတော့မှတ်သားပြီးတော့စီစစ်ရအဲ့ဒါမှကျွန်တော်တို့ကထုံးနှံပေးမဲ့ဈေးကန်းတွေဈေးုံတွေကျန်းမာရေးဌာနတွေကိုရောက်ရှိမယ်အဲ့ဒီရောက်ရှိလာတဲ့အခါမှာကျွန်တော်တို့စနစ်တကျစီစစ်မယ်အပူချိန်ကိုပြန်ပြီးတော့ဆန်းစစ်မယ်သတ်မှတ်ထားတဲ့ပူချိန်တွေမှာရှိရဆိုလို့ရှိရင်ကျွန်တော်တို့ကဆက်ပြီးတော့ထုတ်နိုင်ပြီလို့ရအဲ့တော့အဲ့ဒီဒီနေ့စနစ်ဒီနောက်တစ်ခါအဲ့ဒီလိုအပူချိန်ကိုထိမ့်သိမ့်နိုင်မဲ့ရေကက်တာကြီးတည်ဆောင်နိုင်မဲ့ရေဘုံတွေကာကွယ်ဆေးတည်တဲ့ဘုံတွေပေါ့နော်အဲ့ဒါတွေကျွန်တော်တို့ကရှိမယ်စိတ်ချရမယ်ဆိုရင်တော့နောက်ဆုံးထုတ်နိုင်တဲ့နေရာမှာအရင်သွေးမပြတ်ထိမ့်သိမ့်ထားတဲ့ကာကွယ်ဆေးတွေကိုကျွန်တော်တို့ပြည်သူတွေကိုထုတ်နိုင်ပေးမှမှာဖြစ်ပါတယ်
ကိုချင်းလို့ခေါ်တဲ့အေးအေးထိတ်မှုစနစ်ဟာကာဝယ်ဆေးအာနိသင်ထိန်းသိမ်းတဲ့နေရာမှာအလွန်ကြီးပါတာကြောင့်ကိုချင်းစနစ်အကြောင်းကိုသိရှိနာလည်နိုင်စေဖို့အတွက်တင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်လို့ပ
ါဒေါက်တာတန့်စော်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးကဏ္ဍပါရှင်မကြခင်မှာတော့နိုင်ငံတကာအားကစားသတင်းတွေကိုစူးစီးတင်ပြနေတဲ့အားကစားကဏ္ဍကိုတင်ဆက်မှာပါ VOA မြန်မာပိုင်းကနေအပတ်စဉ်ကဏ္ဍတွေကိုတင်ဆက်နေတဲ့နေရာမှာဒီကနေ့ကြာသာပတေးနေ့ညအစီအစဉ်မှာဥအောင်ခင်ရဲ့မြမရေးသုံးသက်ချက်တိုင်းရင်သတင်းလွှာစတာတွေကိုထုံးလွှင့်ပါပါရှင
် VOA American တန်ရုပ်တံတဲ့ Radio ထုံးလွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုံးလွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ラインドメディアတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်။စလုံးပေါင်းက voabamisechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျွန်တော်တို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
ဆက်လက်ပြီးတော့ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပ
ါ WBC ကမ္ဘာလက်ဝဲကောင်စီရဲ့ Heavyweight Champion လူပွဲကိုတော့ American နိုင်ငံ Las Vegas မြို့မှာ
ပြီးခဲ့တဲ့စနေနေ့ကထိုးသတ်ခဲ့ကြပါတယ်ဗြိတိန်နိုင်ငံကလက်ရှိ WBC Heavyweight Champion Tyson Fury နဲ့ American က Deontay Wilder တို့ထိုးသတ်ခဲ့ကြတာဖြစ်ပြီးတော့ Tyson Fury က Deontay Wilder ကိုဆက်တချီမှာအလဲထိုးပြီးတော့ Champion ဘက်ကိုကာကွယ်သွားခဲ့ပါတယ်နောက်ဆုံးကတော့ဘယ်ထောက်လက်သီးတွေညာဝိုက်လက်သီးတွေကိုအပြုထိုးတက်ခဲ့ကြပြီးတော့ပွဲကအတော်လေးတည်းကြီးကောင်းခဲ့ပါတယ်တတိယအချိန်မှာ Fury က Wilder ကိုကျမ်းပေါ်လဲကြအောင်ထိုးနိုင်ခဲ့ပေမဲ့သရုပ်ထအချိန်မှာတော့ Wilder ရဲ့ညာဝိုက်လက်သီးတွေကြောင့် Fury ဟာကျမ်းပေါ်ကိုနှစ်ချိန်လဲကြခဲ့ပါတယ်ဒါပေမဲ့ဆက်တချိန်မှာတော့ Fury က Wilder ကိုအလဲထိုးပြီးတော့ WBC Heavyweight Champion ဘွဲ့ကိုကာကွယ်သွားခဲ့ပါတယ် Fury ဟာဒီပွဲနိုင်လိုက်တာကြောင့်32ပွဲထိုးတာမှာ32ပွဲနိုင်တဲ့ပွဲရှုံးပြီးတော့သူတို့နှစ်ယောက်3ချိန်တွေ့တာမှာလဲ Fury က2ချိန်နိုင်လိုက်တာဖြစ်ပါတယ် Wilder ဟာဒီပွဲရှုံးသွားပေမဲ့လက်ဝဲလောကကနေအနားမယူသေးဘူးလို့သူ့ရဲ့နှီးပြကပြောကြားလိုက်ပါတယ်ခင်ဗျာဘောလုံးပွဲတွေဘက်မှာတော့ဒီတစ်ပတ်မှာ2022ကမ္ဘာဖလားခြေစစ်ပွဲတွေနဲ့ UEFA Nations League ပွဲတွေကိုကစားခဲ့ကြပါတယ်ဥရောပဘောလုံးဖွဲ့ချုပ် UEFA ရဲ့ Nations League ပွဲမှာတော့ပြင်းထန်တဲ့စပိန်တို့ဘောလုံးခဲ့ကြပါတယ်။ Final ကိုတော့တနင်္ဂနွေနေ့ကအီတလီနိုင်ငံမီလန်မြို့မှာကစားခဲ့ကြတာမှာပြင်းထန်ကစပိန်ကိုအငင်းပွားစရာဂိုးနဲ့နှစ်ဂိုးတကိုးနဲ့နိုင်ပြီးတော့ဘိုးဆွဲသွားပါတယ်။စပိန်က Orozabal က64မိနစ်မှာဂိုးရင်သွင်းခဲ့လို့စပိန်ဂိုးရတာကိုပြင်းထန်ကဘန်ဇီမားကနောက်2မိနစ်အကြာ66မိနစ်မှာအီရီယာဘယ်ဂျန်ကနေလလပပပြန်ချေခဲ့ပါတယ်။ဒီဘက်အတွက်အဆုံးဖြတ်ဂိုးကိုတော့အမ်ဘာပေကမိနစ်80မှာလူဂျွန်နဲ့အနေထားကနေသွင်းသွားခဲ့လို့ပြင်းထန်ကနှဂိုးတကိုးနဲ့နိုင်သွားခဲ့ပါတယ် Nations League ဖလားကိုအနိုင်ရလိုက်တာနဲ့ပတ်သက်ပြီးတော့ပြင်းထန်တိုက်စစ်မှုဘန်ဇီမားကတော့
beaucoup de fierté donc beaucoup de fierté c'est le premier pour moi
ဒီစူဖလားကျွန်တော်တို့အသိကိုရေးကြီးတဲ့စူဖလားဖြစ်ပြီးအသင်းအတွက်ကစားရတာကိုလည်းဟိုရင်ကလေးကကျွန်တော်ကိုယူပါတယ်ဒီအသင်းနဲ့တူပြန်ကစားပြီးအနိုင်ရတဲ့အတွက်ကျွန်တော်အယံပျော်ပါတယ်ကျွန်တော်တို့တော့ကိုကြိုးစားခဲ့ရပြီးအခုဆိုပြင်သစ်အသင်းသားတွေနဲ့တူဆူရဘူးသွားပါပြီဒီလိုဆူရလိုက်တဲ့အတွက်ဒီအသင်းနဲ့ပတ်သက်ပြီးကျွန်တော်မှအနာဂတ်ရည်မှန်းချက်တွေရှိလာပါတယ်ကျွန်တော်တို့အသင်းကတကယ်အသင်းကောင်းတစ်သင်းပ
ါဒီဘက်မှာပြင်သစ်ရဲ့အနိုင်ကိုဟာလူကျွန်နေပြီးတော့ TV မှာပြန်ပြတာမှလည်းဘောလုံးပွဲဝေဖန်သူတွေကဒါဟာလူကျွန်နေတာကိုရှင်းရှင်းလင်းလင်းတွေ့ရတာကြောင့်ဂိုးမရနိုင်ဘူးဆိုပြီးတော့ပြောခဲ့ပါတယ်ဒါပေမဲ့ VAR နဲ့ပြန်ကြည့်ခဲ့ပေမဲ့လည်းနောက်ဆုံးမှာဂိုးပေးလိုက်တာကြောင့်အငင်းပွားစရာတွေအကြီးအကျယ်ဝေဖန်စရာတွေလည်းဖြစ်သွားခဲ့ပါတယ်အီတလီနဲ့ဘယ်လ်ဂျီယံတို့ရဲ့တတိယနေရာလူပွဲမှာတော့အီတလီကဘယ်လ်ဂျီယံကို2ဂိုး2ဂိုးနဲ့နိုင်သွားခဲ့ပါတယ်ဘယ်လ်ဂျီယံကိုသမားသီဘိုကိုထွားက Nations League ပွဲနဲ့ပတ်သက်ပြီးတော့ဥရောပဘောလုံးဖွဲ့ချုပ်ကိုအကြီးအကျယ်ဝေဖန်လိုက်ပါတယ် Nations League ရဲ့တတိယနေရာလူပွဲဟာ UEFA အနေနဲ့ရုပ်သံထုတ်လင်းခွင့်ကနေပိုက်ဆံရဖို့အတွက်လုပ်တဲ့ပွဲဖြစ်တယ်ဆိုပြီးတော့သူကဝေဖန်လိုက်တာပါဒါပြင်ကမ္ဘာဖလားကိုနည်းနည်းချင်းကျင်းပဖို့အဆိုပြုထားတဲ့ကိစ္စကိုလည်းဝေဖန်သွားပြီးတော့ကမ္ဘာဘောလုံးဖွဲ့ချုပ်ဟာကမ္ဘာဖလားနည်းနည်းချင်းကျင်းပပြီးပိုက်ဆံရဖို့ပဲကြည်နေကြပြီးတော့ဘောလုံးသမားတွေရဲ့ကြံ့ခိုင်မှုကိုဘယ်သူမှအလေးမထားကြဘူးဆိုပြီးတော့ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ခင်ဗျာဒီဘွဲနဲ့ဒီကမ္ဘာဖလားခြေစစ်ပွဲတွေကိုလည်းကစားခဲ့ကြပြီးတော့တနင်္လာနေ့ကတော့ဥရောပဇုံကအသင်းကြီးတွေကဂျန်နီကမြောက်ပိုင်းမက္ကဆီဒိုနီးယားကို၄ဂိုးဂိုးမရှိနယ်သာလန်ကဂျီဘရော့လ်တာကို၆ဂိုးဂိုးမရှိနဲ့နိုင်ပြီးခရိုအေးရှားနဲ့ဆလိုဗာကီးယားတို့၂ဂိုးစီသေးကျသွားပါတယ်။ဒါကြောင့်ဂျာမနီအသင်းဟာအခုဆိုရင်2022ကမ္ဘာဖလားကိုပထမဆုံးခြေစစ်ပွဲအောင်တဲ့အသင်းဖြစ်လာခဲ့ပါပြီ။တနင်္ဂနွေနေ့ကတောင်အမေရိကဇုံဘက်ကပွဲတွေမှာတော့အာဂျင်တီးနားကဥရုဂွေးကို3ဂိုးဂိုးမရှိနဲ့နိုင်ပြီးချီလီကပါရာဂွေးကို2ဂိုးဂိုးမရှိဗင်နီဇွဲလာကအီကွေဒေါ်ကို2ဂိုး2ဂိုးဘော်လီးဗီးယားကပီရူးကို2ဂိုးဂိုးမရှိကိုလံဘီယာနဲ့ဘရာဇီလတို့ဂိုးမရှိတည်ကြခဲ့ပါတယ်အာဂျင်တီးနားနဲ့ဥရုဂွေးပွဲမှာတော့မက်ဆီက2ဂိုးသွင်းပြီးတောင်အမေရိကသားတွေထဲမှာနိုင်ငံတကာပွဲတွေမှာပထမဆုံးဂိုး80သွင်းတဲ့သူဖြစ်လာခဲ့ပါတယ်အချိန်နဲ့မှာပဲပေါ်တူဂီတိုက်စစ်မှုရိုနယ်ဒိုကလည်းကာတာနဲ့ခြေစမ်းပွဲမှာတဂိုးထပ်သွင်းပြီးတော့နိုင်ငံကပွဲတွေမှာစုစုပေါင်း112ဂိုးရှိသွားခဲ့ပြီဖြစ်ပါတယ်ခင်ဗျာနောက်ထပ်ဘောလုံးသတင်းတွေမှာတော့စပိန်နိုင်ငံကနာမည်ကြီးဘာစလိုနာအသင်းကတော့ပြီးခဲ့တဲ့ဘောလုံးရာသီမှာယူရိုငွေ481သန်းအရှုံးပေါ်ခဲ့တယ်လို့ပြီးခဲ့တဲ့တစ်ပတ်ကကြေညာလိုက်ပါတယ်ဘာစလိုနာအသင်းဟာအဲ့လိုဒေါ်လာ481သန်းအရှုံးပေါ်ခဲ့ပြီးပြီးခဲ့တဲ့ April လကတော့ဒေဝါလီခံရကဏ္ဍအထိဖြစ်ခဲ့တယ်လို့အသင်းရဲ့အမှုဆောင်အရာရှိချုပ် Raven Roberta ကပြောလိုက်ပါတယ်
ကန်စဗမ်ထရူဘာ
quan vam arribar el 17 de març.
အသင်းမှာပြီးခဲ့တဲ့ EB လာငွေလုံးဝမရှိတော့တာကြောင့်အသင်းရဲ့လုပ်ငန်းလေပတ်မှုတွေဆက်မလုပ်နိုင်တော့တဲ့အထိဖြစ်ခဲ့ပြီးတကယ်လို့သာ Club အသင်းကအားကစား Limited Company ဆိုရင်ဖြတ်သိမ်းလိုက်ရမှာဖြစ်ပါလေ
Barcelona အသင်းဟာအသင်းရဲ့ဘန်နာရေးပြဿနာတွေကြောင့် Messi ကလစာတဝက်ရှော့ယူလာတော့မှစာချုပ်သက်တမ်းကိုထပ်တိုးလို့မရပဲ Messi လည်း PSG ကိုပြောင်းခဲ့ရတဲ့အထိဖြစ်ခဲ့ပြီးတော့အခုချိန်မှာတော့ La Liga မှာလည်း9ပွဲကစားပြီးချိန်မှာအဆင့်9မှာရောက်နေတာကြောင့်အခက်အခဲဆုံးကာလတစ်ခုကိုရင်ဆိုင်နေရတယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ။မြန်မာဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့2021ခုနှစ်တနစ်တာအကောင်းဆုံးဘောလုံးသမားဆုရွှေဘောလုံးဆုအတွက်ပနမရွေးချယ်လိုက်တဲ့လူစည်ရင်ထွက်လာခဲ့ပါပြီ။အမျိုးသားဘက်ကအယောက်30နဲ့အမျိုးသမီးဘက်ကအယောက်20ကိုအောက်တိုဘာ10ရက်နေ့ကထုတ်ပြန်လိုက်ပြီးတော့အမျိုးသားဘက်မှာတော့ Messi, Ronaldo, Lewandowski, Neymar, Mbappe, Haaland,ဂျော်ဂျင်ဟိုကောင်တီအစရှိတဲ့ကစားသမားတွေပါဝင်လာခဲ့ပြီးတော့အမျိုးသမီးဘက်မှာတော့2019တုန်းကရထားတဲ့ American အသင်းက Megan Rapinoe တော့ပါမလာခဲ့ပါဘူးအမျိုးသားဘက်မှာ Messi က Argentina နဲ့အတူ Copa Flora ရထားတာကြောင့်ထပ်ပြီးတော့ရနိုင်ခြင်းရှိသလိုအီတလီကစားသမားဂျော်ဂျင်ဟိုကတော့ Euro 2020ရော Champions League ရောရထားတာကြောင့်သူလည်းအလားအလာကောင်းနေပါတယ်ဒါပြင်ဘိုင်ယန်တိုက်စစ်မှု Lewandowski ကလည်းမနစ်က Bundesliga မှာခိုး40ကျော်တွင်းပြီးတော့ဥရောပရဲ့ဂိုးအများဆုံးတွင်းတဲ့ရွှေဖနက်စုကိုရထားတာကြောင့်ဒီလူတွေကတော့တခြားသူတွေတဲ့အလားအလာကောင်းကောင်းဖြစ်နေတယ်ဆိုတာပြောကြရင်လည်းပဲဒီတစ်ပတ်ရဲ့အားသာကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရဲနိုင်ပါရှင်တပတ်အတွင်းနိုင်ငံတကာအားကစားသတင်းတွေကိုစူးစီးတင်ပြခဲ့တာပါကြာတာပတင်းနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုလိုင်းတိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်မကြာခင်ကျမတို့ဒီ VOA မြန်မာပိုင်းကနနက်ခင်းအစီအစဉ်ကိုနောက်ထပ်တနာရီဒီ7နာရီကနေမြန်မာစံတော်ချိန်နနက်7နာရီကနေ9နာရီမှာလည်းပြန်ပြီးထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ကတင်ဆက်မှာပါ။အ
မေရိကန်သမ္မတဂျိုးဘိုင်ဒန်ကတည်ယူပို့ဆောင်ရေးလုပ်ငန်းတွေလက်လီလုပ်ငန်းကြီးတွေသမ္မတတွေကတာဝန်ရှိသူတွေနဲ့ဗဟုသုတွေကတွေ့ဆုံပြီးကုန်စည်စည်းစိမ်မှုတွေမှာတည်ဆုံနေတာတွေကိုဖြေရှင်းနိုင်မှုဆွေးနွေးပါတယ်။ဈေးဝယ်ရတာကိုသဘောကျကြတဲ့အမေရိကန်ရဲ့ဆန္ဒကိုဖြည့်ဆည်းဖို့နဲ့ကမ္ဘာတစ်ဝန်းကုန်စည်စည်းစိမ်မှုတွေအကောင်းလာစေဖို့ရည်ရွယ်ပြီးသမ္မတအင်ဗျူတော်ကလည်းဗဟုသုတွေမှာပဲစီစဉ်တော်တော်များကိုကြေညာလိုက်တာပါ။ဒီစီစဉ်နေတဲ့မှာတော့အမေရိကန်မှာအကြီးဆုံးဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်ကစက္ကန့်တစ်ခုကို24နာရီလည်ပတ်ဖို့နဲ့တည်ယူပို့ဆောင်ရေးနဲ့လက်ရည်လုပ်ငန်းကြီးတွေရဲ့လုပ်ငန်းတွေကိုအချိန်မြင့်တင်မှုတွေလည်းပါဝင်ပါတယ်။ယူအန်နိုင်ငံရဲ့နျူကလ িয়ার ထိန်းချုပ်ရေးကြိုးပမ်းမှုတွေမှာတန်တမန်နီးယားဖြစ်နိုင်ခြေတွေနည်းပါလာတဲ့အတွက်တခြားနည်းလမ်းတွေကိုစဉ်းစားလာနေရတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ်။အချိန်နေသာကုန်လာပေမဲ့ယူအန်နိုင်ငံအနေနဲ့ကောင်းမွန်မှန်ကန်တဲ့ယက်တိချက်တွေနဲ့ပူးပေါင်းဆောင်ရွက်မှုမရှိတာကြောင့်နည်းလမ်းတွေတဖြည်းဖြည်းကုန်ဆုံးလာနေတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကအစ္စရေးနဲ့ UAE နိုင်ငံခြားရေးဝန်ကြီးတွေနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံကိုအုပ်ချုပ်နေတဲ့တာလီဘန်တွေကိုလက်ခံအသိမှတ်ပြုရေးဟာလက်တလုံးဦးစားပေးကိစ္စမျိုးပဲစစ်တမ်းတင်နိုင်ငံမှာလူသားချင်းစာနာမှုအကူအညီတွေနဲ့စီးပွားရေးစိန်ခေါ်မှုတွေကိုရင်ဆိုင်နေအောင်နိုင်ငံတကာအသံဝင်ကကူညီဖို့တသဘောတည်းရှိတဲ့အကြောင်းကတ္တနိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။တာလီဘန်တွေအာဏာချုပ်ခံထားတဲ့အာဖဂန်နစ္စတန်နိုင်ငံကိုအထူးကျင့်အောင်ပြစ်ပယ်ထားမယ်ဆိုရင်မဆိုင်တဲ့လူတွေကိုအပြစ်ပေးရရောက်နေတာကြောင့်ကြီးမားတဲ့အမှားဖြစ်မယ်လို့လည်းကတ္တနိုင်ငံဒိုဟာမြို့တော်ကနိုင်ငံတကာညီလာခံမှာနိုင်ငံခြားရေးဝန်ကြီးရှေခ်မိုဟာမက်ဘင်အဗ်ဒူရာမန်အယ်တနီဘော်ဒူနီကပြောဆိုလိုက်တာပါ။နော်ဝေးနိုင်ငံရှစ်တောင်ပိုင်းမှာမြူသားတူကလေးမြလက်နက်နဲ့တိုက်ခတ်မှုကြောင့်လူငါးယောက်ထက်မနည်းသေဆုံးပြီးနှစ်ယောက်ထဏ်ရရတဲ့အကြောင်းရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။ဘော်ဒူနီတို့ကတိုက်ခတ်မှုအတွက်မသိငါသူကိုတော့ဖမ်းဆီးထားကြောင်းလည်းပြောပါတယ်။စုံစမ်းတွေ့ရှိချက်တွေအရတိုက်ခတ်မှုကိုတယောက်တည်းကကျူးလွန်တာဖြစ်ပြီးတော့ဖက်စီသားတွေကိုစစ်စင်းမြမြမှုတွေလုံနေစေဖြစ်တဲ့အကြောင်းလဲဒေသခံရဲမှုကသတင်းတောက်တွေကိုပြောပါတယ်
။ကျေးဇူးတင်ပါတယ်ရှင်။ကိုအောင်လင်ဦးကသတင်းချင်းချုပ်ကိုတင်ဆက်ခဲ့တာပါရှင်။ VOE မြန်မာပိုင်းကရေဒီယိုအစီအစဉ်တွေကိုရုပ်တံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်။ဒီကနေ့ကြာသပတေးနေ့နည်းနည်းခင်းအစီအစဉ်ကိုမြန်မာစံတော်ချိန်နက်နက်6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါ။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနက်ပိုင်းအစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမော်ပါရှင်။အသံဖန်းအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Darius Smith ပါရှင်။ကျွန်မကအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းကအစီအစဉ်တင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့ကဘာတလွှားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေကြပါစေရှင်။
This program